Welcome to the Voice of America in Burmese.
မင်္ဂလာပါရှင်ဝါရှင်တန်မြို့တော် VOA American အသံကနေ2020ပြည်ဂျွန်လ29ရက်တနင်္လာနေ့နေ့ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းတွေကိုကျွန်မအင်ဂျင်နိုင်ကတင်ဆက်မှာပါ။ American သမ္မတဒေါ်နယ်ထရန့်ဟာသူ့ကိုထောက်ခံသူတွေကတအူးကနေလူပြူကြီးစိုးရေးဝါဒီတွေရဲ့ White Power ဆိုတဲ့အော်ဟစ်ကြွေးကြော်သံပါတဲ့ဗီဒီယိုကိုတနင်္ဂနွေနေ့ကသူ့ရဲ့ Twitter မှာတင်ခဲ့ပြီးတဲ့နောက်ဖြုတ်ချခဲ့ပါတယ်။ဒါနဲ့ပတ်သက်လို့သမ္မတအင်ဂျူရောကရှင်းလင်းဖြေကြားရမှာအဲ့ဒီဗီဒီယိုထဲမှာအော်နေတဲ့အတန်ကိုသမ္မတကမကြားခဲ့တဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်။ဒီဗီဒီယိုကို Florida အငိမ့်စားအတိုင်းဝိုင်းရှိတဲ့ The Villages မှာ Trump ကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေကြားအပြန်အလှန်ဆန္ဒပြနေချိန်မှာရိုက်ကူးခဲ့တာပါ။ Trump ရဲ့ Twitter မှာတော့ The Villages ကလူတွေကိုကျေးဇူးတင်ကြောင်းရေးသားထားပါတယ်။အခုလိုလူပြူကျေးဇူးရေးဝါဒီတွေကြွေးကြော်သံပါတဲ့ဗီဒီယိုဖိုင်မျိုးသမ္မတ Trump အနေနဲ့တင်တင်သလားဆိုတဲ့မေးခွန်းမျိုးတောင်မေးဖို့မသင့်ပါဘူး။နောက်ပြီးဒီဗီဒီယိုကိုသူကပြန်ပြီးဖြုတ်ချသွားခဲ့တယ်လို့လည်း Republican လူမဲအထက်လွှတ်တော်အမတ် Tim Scott က CNN သတင်းဌာနကိုပြောပါရရှင်။ Afghanistan နိုင်ငံမှာ American စစ်သားတွေကိုတပ်ဖြတ်ဖို့ Taliban စစ်သွေးကြွတွေကို Russia စစ်ထောက်လှမ်းရေးအဖွဲ့ကဆုလက်ငွေကြေးပေးမယ်ဆိုတဲ့လျှို့ဝှက်တဲ့ကမ်းလှမ်းချက်တွေလုပ်ခဲ့တယ်ဆိုတဲ့သတင်းမျိုးသူ့အနေနဲ့မကြားမိခဲ့ဘူးလို့ American သမ္မတ Donald Trump ကတနင်္ဂနွေနေ့ကပြောပါတယ်။ New York Times သတင်းစာမှာတော့ Russia တပ်ဖွဲ့ဟာ Afghanistan နိုင်ငံမှာမနစ်ကတစ်နှစ်လုံးလှုပ်ရှားနေခဲ့တယ်လို့ American ထောက်လှမ်းရေးအရာရှိတွေရဲ့ပြီးခဲ့တဲ့လတွေအတွင်းသုံးသပ်ချက်တွေကိုကိုးကားဖော်ပြထားပါတယ်။ Afghan မှာ Russia ရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့သမ္မတ Trump အနေနဲ့ပြီးခဲ့တဲ့မက်ရှလာနောက်ပိုင်းမှာအစီရင်ခံစာတွေရခဲ့ပြီးပါပြီ။ဒါပေမဲ့သူ့ရဲ့ Twitter မှာတော့ဒုသမရ Mike Pence ပဲဖြစ်ဖြစ်အင်ဖြူရောအရာရှိချုပ် Mark Meadows ကပဲဖြစ်ဖြစ်အာဖဂန်အခြေအနေမှာရုရှားနဲ့ပတ်သက်လို့တင်ပြပြောဆိုတာမျိုးမရှိခဲ့ဘူးလို့သမရ Trump ကရေးသားထားပါတယ်ရှင်။ရုရှားနိုင်ငံနဲ့ဆက်ဆံရေးမှာစီးရဲတာမကစီးပွားရေးနဲ့ကဏ္ဍပေါင်းစုံမှာပါခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်တင်တယ်လို့အလားလာရှိတဲ့မြမအနာဂတ်ခေါင်းဆောင်အဖြစ်ရုရှားရုပ်သံတစ်ခုရဲ့တွေ့ဆုံမေးမြန်းချက်မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောကြားခဲ့ပါတယ်ရုရှားနိုင်ငံ RT သတင်းဌာနကဇွန်လ26ရက်နေ့ကထုတ်လွှင့်တဲ့တွေ့ဆုံမေးမြန်းချက်မှာမြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကရုရှားမြန်မာဆက်ဆံရေးခိုင်မာပြီးတိုးတက်ဖို့လှုံ့ဆော်တင်တဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုပြောဆိုခဲ့တာပါမြန်မာနိုင်ငံဖွဲ့စည်းပုံခြေခံဥပဒေအရအုပ်ချုပ်ရေးထိပ်ပိုင်းမှာရှိတဲ့တပ်မတော်ခေါင်းဆောင်တပ်ဦးအနေနဲ့တကယ်လို့အနာဂတ်မှာလည်းဒီလိုထိပ်ပိုင်းနေရာမျိုးမှာဆက်ပြီးရှိနေမယ်ဆိုရင်ရုရှားနဲ့ဆက်ဆံရေးပိုပြီးတိုးတက်ကောင်းမွန်ဖို့တရားရွယ်ချက်တွေရှိပါသလားလို့သတင်းတောက်ကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမေးတဲ့အခါမှာတော့သူကအခုလိုဖြေဆိုခဲ့ပါတယ
်ကျွန်တော်ကတော့ဘယ်နေရာရောက်ရောက်ဒီစ်ဗ
နီပိုဇီရှင်းကျွန်တော်ကတော့ဘယ်နေရာရောက်ရောက်ပူပေါင်းဆောင်ရွက်ရေးပိုးပြီးခိုင်မအောင်ဆောင်ရွက်မှာပါကဏ္ဍပေါင်းစုံမှာတိုးမြှင့်ဆောင်ရွက်ဖို့လိုအပ်နေပါတယ်စီးပွားရေးအရာပူပေါင်းဆောင်ရွက်မှုပိုးပြီးတိုးမြှင့်တင်ပါတယ်ဒေတာရင်းတည်ငြိမ်ရေးလုံခြုံရေးအရာပူပေါင်းဆောင်ရွက်မှုကလည်းအရေးကြီးပါတယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဖြေဆိုခဲ့တာပါတမရော်ကာကွယ်ဦးစီးချုပ်တက်တန်း9နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူတဦးအနေနဲ့မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးပိုင်းမှာနောက်လာမယ့်ခေါင်းဆောင်တဲ့အနေနဲ့ကိုကိုကိုစဉ်းစားကြည့်ရောလို့မေးတဲ့အခါမှာတော့ဗိုလ်ချုပ်မှူးကြီးကအတိအကျဖြေကြားခဲ့ခြင်းမရှိခဲ့ပါဘူး။ရုရှားနိုင်ငံမော်စကိုမြို့တော်မှာဂျွန်လ24ရက်နေ့ကကျင်းပခဲ့တဲ့ Victory Day of Great Patriotic War 85နှစ်မြောက်အထိမ်းအမှတ်စီးရဲပြအခမ်းအနားကိုတက်ရောက်လာတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကို RT သတင်းဌာနကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲတွေဖြစ်နေတဲ့ချင်းတီနယ်ပလောဝဒေသတဝိုက်ကစစ်ဘေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာအကူအညီတွေနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးမြန်မာအစိုးရအနေနဲ့ခွင့်ပြုဖို့ American ပြည်ထောင်စုအခြေစိုက်ခူမီတိုင်းနာအဖွဲ့ကမနေ့တနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ Maryland ပြည်နယ်ခူမီတိုင်းသားအဖွဲ့ဥက္ကဋ္ဌကိုပီတာလင်းက VOA ကိုအခုလိုပြောပါဗျာ။
တော်တော်ဆိုးပါတယ်။ဒါလို့ဆိုတော့ဒီဟာဖြစ်နေတာတော်တော်များဆိုးသွားတာပေါ့နော်။ကြာပြီးလွန်ခဲ့တဲ့လောက်ကလေးကနေဆိုးသွားတာပေါ့နော်။ဒုက္ခသည်စခန်းတစ်ခုရှိတယ်။ပလောက်မှာတစ်ခုရယ်။စမိမှာတစ်ခုရယ်။ဆိုးဆိုးဝါဖြစ်တဲ့အချိန်ပေါ့နော်။ Match La 14-15ရက်ကနေစပြီးတော့စမိမှာ3000ကျော်ထွက်ပြေးတယ်။အကျိန်ပဲရောက်သေးတယ်ဒီပစ္စည်းတွေအလူရှင်တွေကပေးတဲ့ပစ္စည်းတွေပေါ့နော်အလူမျိုးတွေသွားပို့လို့ရတဲ့အချိန်ကတစ်ခါပဲရှိသေးတယ်အဲ့ဒါလွန်ခဲ့တဲ့တစ်ပတ်လောက်ကပေါ့နော
်ဒီအတော့တွင်းရခိုင်ပြည်နယ်ရတိတောင်မြို့နယ်ကြောက်တန်းကျေးရွာအုပ်စုအနီးတစ်ဝိုက်ကြီးထွားလာနေတဲ့စီးရီးတင်းမာမှုတွေကြောင့်လူဦးရေ1000ကျော်နေရက်ကနေစွန့်ခွာထွက်ပြေးနေရတဲ့အတွက်စိုးရိမ်မကင်းဖြစ်မိကြောင်းတနင်္ဂနွေနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင် ိတ်ကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 9.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာဒီနေ့လာနေမဲ့တဲ့ KNVU ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း10သန်းကျော်သွားပြီဖြစ်သလိုဒီရောဂါကြောင့်သေဆုံးသူ9သိန်းကျော်သွားပြီလို့အမေရိကန်အခြေစိုက် John Hopkins တက္ကသိုလ်သုတေသနဌာနရဲ့တင်းငွေတွေစီးရင်မှဖော်ပြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကလည်းဒီရောဂါကူးစက်သူ10သန်းနီးပါးအထိဖြစ်လာနေပြီဆိုတာမကြခင်ရပိုင်းကပဲသတိပေးခဲ့တာပါ။ဒီရောဂါနဲ့ပတ်သက်တဲ့ကာကွယ်ဆေးနဲ့ကုသနည်းတွေရှာဖွေဆန်းသတ်မှုဆက်လုပ်နေတဲ့တစ်ချိန်တည်းမှာပဲရောဂါကူးစက်မှုကိုထိန်းချုပ်ပြီးလူသက်တွေကိုကယ်တင်ဖို့ဆောင်ရွက်တာမှန်သမျှဒေသကြီးလိုအပ်နေတယ်ဆိုတာလက်ရှိအခြေအနေကဖော်ပြနေတယ်လို့ WHO အကြီးအကဲကပြောပါတယ်အမေရိကန်ပြည်ထောင်စုကတော့ကမ္ဘာပေါ်မှာဒီရောဂါကူးစက်မှုအများဆုံးနိုင်ငံအဖြစ်ဆက်ရှိနေပြီး John Hopkins သုတေသနဌာနစီးရင်အရကူးစက်သူပေါင်း2သန်းခွဲကျော်နဲ့တည်ဆုံးသူ32,000ကျော်ရှိနေပါတယ်လက်တော်ပြည်နယ်၅ခုမှာနေ့စဉ်ကူးစက်မှုနှုန်းစံချိန်တင်များပြားလာနေပြီးအဲ့ဒီတည်းကဖလော်ရီဒါပြည်နယ်မှာစနေနေ့တရက်တည်းကူးစက်သူ 9,500 ကျော်နဲ့တနင်္ဂနွေနေ့ကထပ်မံကူးစက်သူ 8,500 ကျော်တိုးနေတာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့ရက်ပိုင်းတွင်ကိုဗစ်ရောဂါကူးစက်မှုတိတိတောတာပြန်တိုးလာတာဟာအထူးသဖြင့်တော့အသက်35နှစ်အောက်လူငယ်တွေကြားနှာခေါင်းစီးတက်ရမယ်ခက်ခွခွာနေရမယ်ဆိုတဲ့ရောဂါဒါစီးရေးဆိုင်ရာသတိပေးချက်တွေကိုလိုက်နာမှုမရှိတာကြောင့်လို့ဆိုပြီးဒုသမရမိုက်ပန့်စ်ကတနင်္ဂနွေနေ့ကပြစ်တင်ဝေဖန်လိုက်ပါတယ်ဒီအချက်ကညင်လို့မရကြောင်းCBS ရုပ်သံသတင်းဌာနရဲ့ Face the Nation အစီအစဉ်မေးမြန်းခန်းမှာ Fans ကပြောကြားသွားတာပါ။အမေရိကန်မှာတနေ့ကိုလူ9သိန်းယောဂါပိုးရှိမရှိစစ်ဆေးပေးနေပြီးစီးပွားရေးလုပ်ငန်းတွေပြန်ဖွင့်နေချိန်မှာပြည်ထောင်စုအဆင့်သတ်မှတ်ထားတဲ့သတိပေးချက်တွေကိုအမေရိကန်လူငယ်တွေကြားမလိုက်နာကြဘူးလို့သူကပြောသွားတာပါ။ပြီးခဲ့တဲ့ရက်ပိုင်းတွင်တောင်ပိုင်း Florida, Texas, Arizona ပြည်နယ်တွေမှာကူးစက်မှုတိတိတသာတိုးခဲ့တာဖြစ်ပါတယ်။ဒါကြောင့်လာမယ့်သတင်းဖတ်တဲ့Florida နဲ့ Arizona ပြည်နယ်တွေကိုတွားရောက်ဖို့ရှိတဲ့သူ့ရဲ့နိုင်ငံရေးခီးစဉ်တွေကိုဖျက်သိမ်းခဲ့ကြောင်းဒုသမရဖန့်စ်ကပြောကြားပါတယ်ခင်ဗျာမြန်မာနိုင်ငံကိုပြည်ပကပြန်ရောက်လာသူတွေနဲ့ပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားတဲ့အန္တရာယ်ကိုထိန်းချုပ်နိုင်ဖို့ရောဂါကာကွယ်ရေးဆိုင်ရာလမ်းညွှန်ချက်တွေလိုက်နာဖို့တတ်မှတ်ရက်ကိုဇူလိုင်15ရက်နေ့အထိတည်တန်းတိုးလိုက်ကြောင်းမြန်မာနိုင်ငံ COVID-19 ထိန်းချုပ်ရေးဗဟိုကော်မတီကစနေနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်နိုင်ငံတော်အတမင်းကန်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အဲ့ဒီကော်မတီကထုတ်ပြန်တဲ့အချက်တွေထဲမှာနိုင်ငံကလီရင်ခီးစဉ်တွေယာယီရဆိုင်တာပြီးပြည်ဝင်ခွင့်ဗီဇာအမျိုးအစားအလုံးထုတ်ပေးတာကိုတားမြစ်ထားပါတယ်။ဒါအပြင်နိုင်ငံတွင်းပြန်ဝင်လာသူတွေမဖြစ်မနေ3ပတ်ကြာကွာရန်တီးဝင်ရမယ်လို့ဖော်ပြပါတယ်။တချို့နေရာတွေမှာည12နာရီကနေမနေ့4နာရီထိညမထွက်ရအမိန့်ဆက်လက်ထုတ်ပြန်ထားပြီးလူ9ယောက်နဲ့အထက်စုဝေးတာမျိုးမလုပ်ဖို့ကိုလည်းတားမြစ်ထားပါတယ်။ဒါပေမဲ့နိုင်ငံကိစ္စအလုပ်ကိစ္စနဲ့ပတ်သက်တာတွေကိုတော့ချွင်းချက်အဖြစ်ခွင့်ပြုထားပါတယ်။ကုလသမဂ္ဂဝန်ထမ်းတွေတန်တမန်တွေနဲ့မြန်မာနိုင်ငံကိုတောင်းဝန်အရကယ်ဆယ်ရေးလေယာဉ်နဲ့မလာမဖြစ်လာရောက်ရမယ့်နိုင်ငံသားတွေအတွက်တော့သက်ဆိုင်ရာမြန်မာအစိုးရအဖွဲ့အစည်းရဲ့ခွင့်ပြုချက်ယူရမှာဖြစ်ပါတယ်။မြန်မာအစိုးရကျန်းမာရေးဝန်ကြီးဌာနရဲ့တနင်္ဂနွေနေ့ည8နာရီထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးနောက်ထပ်ကူးစက်သူ3ယောက်တွေ့ရတာကြောင့်ရောဂါကူးစက်ခံရသူစုစုပေါင်း299ဦးရှိသွားပြီးကိုဗစ်ကြောင့်အခုချိန်ထိသေဆုံးသူ6ဦးရှိနေပါတယ်ခင်ဗျာ VOA သတင်းဌာနအတွက်လုပ်နေတဲ့ကင်မရွန်နိုင်ငံသားအလို့သတင်းတောက်မိုကီအက်ဒဝမ်ကင်ဇက်ကာရဲ့လုပ်ငန်းခွင်တုံပစ္စည်းတွေကိုကင်မရွန်ရဲတွေကစနေနေ့ကသိမ်းဆည်းသွားပြီးသူ့ကိုလည်းပြင်သစ်ဘာသာစကားနဲ့သာပြောဆိုဖို့အတင်းကျပ်လုပ်ခဲ့တယ်လို့သတင်းတောက်ခိုင်းဇက်ကာကပြောပါတယ်အင်္ဂလိပ်စကားကိုပြောရုံနဲ့ရဲတွေကအခုလိုနှောက်ယှက်စော်ကားတာမျိုးမလုပ်သင့်ဘူးလို့ခိုင်းဇက်ကာကသူ့ရဲ့လူမှုကွန်ရက်မီဒီယာမှာရေးပါတယ်ကန်ဇာကာဟာနိုင်ငံပိုင် CRTV ရုပ်သံသတင်းဌာနအတွက်အလုပ်လုပ်နေတဲ့သတင်းတောက်တူဖြစ်ပါတယ်။အင်္ဂလိပ်စကားပြောကင်မရွန်တွေကိုစနေနေ့ကကင်မရွန်မြို့တော်မှာစစ်တပ်ကဝင်ရောက်စီးနှင်းမှုအတွင်းလူအတော်များများအဖမ်းခံရပြီးပြင်သစ်လူသာပြောကြဖို့အတင်းကျပ်လုပ်ခဲ့ပါတယ်။တနင်္လာနေ့မနက်ကင်း VOA ရဲ့သတင်းတွေကိုမှတ်အင်ကျင်းနိုင်တဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါခင်ဗျာ
မလေးရှားအစိုးရအနေနဲ့ရိုဟင်ဂျာတွေအပါအဝင်ရှစ်ပြောင်းအခြေချသူ54ဦးကို လန်ကာဝီတရားရုံးကနေထောင်ဒဏ်ခုနှစ်လချမှတ်လိုက်ပါတယ်ဒီသတင်းကိုတင်ဆက်ပေးပါမယ်ကျွန်မအေးအေးပါပါမလေးရှားရေချောင်းအာဏာပိုင်အဖွဲ့APMM ရဲ့ထုတ်ပြန်ကြေညာချက်အရမလေးရှားနိုင်ငံလန်ကာဝီကျွန်းကိုတရားမဝင်ရောက်လာတဲ့ရိုဟင်ဂျာ40အပါအဝင်တရားမဝင်ခိုးဝင်လာသူတွေကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတရားစွဲခဲ့ပြီးတဲ့နောက်ထောင်ဒဏ်ခုနှစ်လချမှတ်လိုက်တာပါမလေးရှားကာကွယ်ရေးနဲ့လုံခြုံရေးဝန်ကြီးဒူတက်ဆာရီအစ်စမေကတော့မလေးရှားဘာသာနဲ့သတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ
်မလေးရှားဒီကော့စ်ဘာဇာဒီတာမတ်ကန်အော်ပရာစီတစ်ဘူတိဒါဒဲလဂီကနော56
ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေနီးမျိုးစုံနဲ့ထွက်ပြေးလာသူတွေကိုမလေးရှားအစိုးရအနေနဲ့လက်ခံလို့မရတော့ပါဘူးအကောင်းဆုံးဘယ်လိုဖြေရှင်းရမလဲဆိုတာကိုကျွန်တော်တို့နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့ UNHCR တာဝန်ရှိသူတွေနဲ့လည်းဆွေးနွေးနေပါတယ်ဆိုပြီးပြောဆိုသွားတာပါတရားမဝင်ရောက်လာသူတွေထဲမှာလေစီးပြေရိုဟင်ဂျာဒုက္ခသည်40ဦးပါဝင်ပါတယ်ဒီထဲမှာကလေးငယ်တွေလည်းပါဝင်တာပါဒီထဲမှာအမျိုးသမီး9ဦးကိုတော့ထောင်ဒဏ်သာချမှတ်ပြီးအမျိုးသား32ဦးကိုတော့ကျိန်တန်ရောထောင်ဒဏ်မှာချမှတ်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်း2018ခုနှစ်ဩဂုတ်လတုန်းကမြန်မာစစ်တပ်နယ်မြေရှင်းလင်းရေးလုပ်ချိန်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့ဒုက္ခသည်9သိန်းကျော်နဲ့အတူရိုဟင်ဂျာဒုက္ခသည်တသန်းဟာဘင်္ဂလားဒေ့ရှ်နယ်စပ်ကစခန်း32ခုမှာနေထိုင်နေကြတာပါ။ဒီထဲကဒုက္ခသည်တွေဟာမလေးရှားနိုင်ငံကိုလှေစီးပြစ်ဒုက္ခသည်တွေအဖြစ်ရောက်ရှိလာကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်တိုင်းပြည်ရဲ့အရင်းအမြစ်တွေဆုတ်ယုတ်လာမှုတွေစီးပွားရေးထိခိုက်လာမှုတွေကြောင့်မြန်မာနိုင်ငံကနေနေရဆွန့်ခွာလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလုံးဝလက်ခံတော့မှာမဟုတ်ဘူးဆိုပြီးမလေးရှားဝန်ကြီးချုပ်ကလည်းတောက်ကြနေကပြောဆိုထားပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာအသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံမယ်ဆိုပြီးပြောဆိုထားပါတယ်။ကျွန်မမအေးအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
အမေရိကန်ပြည်ထောင်စုမှပြီးခဲ့တဲ့ဆောင်းဥပုပ်ကစီးပွားရေးလုပ်ငန်းတွေပိတ်လိုက်ခြင်းကစပြီးတိုင်းပြည်ရဲ့စီးပွားရေးတိုးတက်မှုရှိမရှိဆိုတာနဲ့ပတ်သက်ပြီး Republican နဲ့ Democrat တွေကြားမှာသဘောထားတွေအလွန်ကွဲနေကြတယ်လို့လူမှုစစ်တမ်းအသစ်တစ်ခုကဖော်ပြလိုက်ပါတယ်။အမေရိကန်ကပြည်내အများပြားမှာ virus ကူးစက်မှုတွေပြန်တိုးလာနေချိန်မှာပဲအခုလိုလူမှုစစ်တမ်းထွက်ပေါ်လာတာပါ။ VOA သတင်းတောက် Maria Madia လို့သတင်းပေးပို့ထားတာကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။AB သတင်းဌာနနဲ့ NORC လူမှုဆက်ဆံရေးသုတေသနဌာနတို့ပူးတွဲပြုလုပ်တဲ့စစ်တမ်းအသစ်မှာတော့ဒီမိုကရက်85ရာခိုင်နှုန်းကတိုင်းပြည်ရဲ့စီးပွားရေးအခြေအနေဟာမကောင်းဘူးလို့ရှုမြင်နေကြပြီး Republican တွေကတော့ကောင်းတယ်လို့မြင်နေကြပါတယ်။ American မှာစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်လာနေတာနဲ့အမျှတိုင်းပြည်ဟာလည်းလမ်းကြောင်းမှန်ပေါ်မှာရှိနေတယ်လို့ယုံကြည်ကြောင်း Maryland တက္ကသိုလ်အငိမ့်စားဘောဂဗေဒဘာမောက်ခါ Peter Morrissey ကပြောလိုက်ပါတယ်။
3 months into a crisis, an unemployment insurance study.
ဒါမဲ့လေဟာဝတ်တက်ကသူကဘောဂဗီရာပါမောက်ခဝီလျံစပရစ်ကတော့အခုချိန်ကစီးပွားရေးပြန်ကောင်းလာပြီလို့ပြောဖို့တိတ်ဆောလွန်နေသေးပြီးတော့နောက်ထပ်စီးပွားရေးကြေညာမှုတွေရှေ့မှာစောင့်နေတယ်လို့ပြောပါတယ်။ဒါကြောင့်လွတ်တော်အနေနဲ့ရှေ့လောက်မှာကုန်ဆုံးတော့မဲ့လက်ရှိပေးနေတဲ့စီးပွားရေးအကူအညီပေးအစီအစဉ်ထပ်ကျော်ပြီးတော့နောက်ထပ်အကူအညီသစ်တွေပေးသွားဖို့တိုက်တွန်းလိုက်ပါတယ်။
That's why it's so important for Congress to right now reassure people.
အကြောင်းမလို့အခုကမှလူလက်မဲ့ထောက်ပံ့ရေးတစ်ပတ်ကိုဒေါ်လာ600နောက်ထပ်ဆက်ပြီးပေးသွားမယ်ဆိုတာကွန်ဂရက်လွှတ်တော်ရဲ့လူတွေကိုအမကန်ပေးတယ်။
And I think it's dawning on them because we're in the middle of June.
အခုဆိုရင်ဇွန်လလည်းရောက်နေပြီ။ဒီလိုလုံးဝပြင်းစရာတိတ်ကိုလို့တော့ကြောင့်ဆက်လုပ်ဖို့လူနေပါပြီ
။
လောကန်ခွင့်လွှတ်နေကြတော့တိတ်မကောင်းပါဘူး
။အလုတ်ယာယီရနာခံလိုက်ရတဲ့ American တချို့ကတော့အခုခါမှအလုတ်ပြန်လုံနေပြီဖြစ်ပေမဲ့အလုတ်တွေနားခံလိုက်ရလို့ဝင်ငွေတွေထိခိုက်သွားတဲ့သူ၃ပုံ၃ပုံလောက်ကတော့သူတို့အနေနဲ့အလုတ်ပြန်လုပ်ရဖို့မမျှော်လင့်ထားဘူးလို့လူမှုစစ်တမ်းတွေမှာဖော်ပြနေပါတယ်။ဒါနဲ့ပတ်သက်ပြီး Peter Morrissey ကတော့
In the May jobs report there was an additional 300,000
ဒီကနေ့မှလာကအလုတ်ကန်အခွင့်အလမ်းနဲ့ဆိုင်တဲ့အစီအကံစာမှာတော့နောက်ထပ်အလုတ်ပြုတ်တဲ့သူ၃သိန်းရှိတယ်လို့ပြောပါတယ်။အလုတ်ကန်နှစ်သန်းခွဲလောက်ပြန်ရခဲ့ပြီမယ်လေ။အဲ့ဒီအထက်ကအများစုကယာယီရပ်ဆိုင်းခံထားရတဲ့သူတွေပါ။
အမေရိကန်ရဲ့စီးပွားရေးဟာပထမ3လပတ်မှာ900ခန့်လုံးကျဆင်းခဲ့တယ်လို့အမေရိကန်ကုသရေးဝန်ကြီးဌာနကပြီးခဲ့တဲ့ကြာသပတေးနေ့ကထုတ်ပြန်လိုက်ပါတယ်။ဒါပြင်အခုလက်လော်ဖီနယ်တွေတော်များများမှာဗိုင်းရပ်စ်ကူးစက်မှုတွေပြန်များလာနေပြီမဲ့လည်းစီးပွားရေးကိုပြန်ပိတ်သွားဖို့အစီအစဉ်တွေမရှိဘူးလို့အင်ဂျီနီယာရဲ့စီးပွားရေးအကြံပေးလယ်ရီကတ်လုကပြောပါတယ်။ဒါမှမဟုတ်ဒီအခြေအနေတွေကိုတော့ထိန်းသိမ်းသွားနိုင်မှာဖြစ်တယ်လို့ အင်မီရိုရဲ့စီးပွားရေးချန်ပီလယ်ရီကတ်လိုကပြောကြားလိုက်ပါတယ်ခင်ဗျာ
။အစိုးရအထောက်ပံ့ရနေတဲ့နိုင်ငံရေးချာကော်ပိုရေးရှင်းကြီးတွေကမဟာပြူဟာကျတဲ့ဥရောပကုမ္ပဏီကြီးတွေကိုဝယ်ယူသွားမှာကိုဥရောပသမဂ္ဂအဖွဲ့ EU ကတားဆီးဖို့ကြိုးစားနေပါတယ်။ Alfonso Bidu ကဘာစီလိုနာမြို့ကနေတရင်ပြပို့ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ဗန်ဒါရီအခက်ကြုံနေရတဲ့ဥရောပကုမ္ပဏီကြီးတွေကိုတရုတ်ရင်းနှီးမြှုပ်နှံသူတွေကရှော့ဈေးနဲ့ဝယ်ယူသွားမှာကိုဥရောပကောင်ဆောင်တွေစိုးရိမ်နေတာပါ။ဒါကြောင့်ဥရောပကုမ္ပဏီတွေနဲ့ဒေသပြမရင်းနှီးမြှုပ်နှံသူတွေအကြားရရှိတဲ့သဘောတူညီချက်တွေအပေါ်စည်းကမ်းချက်တွေချမှတ်ဖို့ EU ကလိုလားနေတာဖြစ်ပါတယ်
။ The single market is the key.to European prosperity.
တခုဒီတော့ဈေးကွက်ဆိုတာကဥရောပကြီးပွားရေးအတွက်တောချက်ကြတဲ့အရာပါ။ဒါပေမဲ့ဈေးကွက်မှာအစ်စ်တူရှင်ပြိုင်နိုင်မှအလုပ်ဖြစ်တာဥရောပကော်မရှင်အနေနဲ့အစိုးရအထောက်ပံ့ပေးထားတဲ့ကုမ္ပဏီတွေရဲ့ရန်ကနေအကောက်အွယ်ပေးဖို့နဲ့အစ်စ်တူချင်းရှင်ပြိုင်နိုင်အောင်ဦးစားပေးဆောင်ရွက်နေပါတယ်လို့ဥရောပကော်မရှင်နာမင်းကြီး Margaret Vestager ကပြောပါတယ်။အခုပဲတရုတ်ကုမ္ပဏီတွေကဥရောပဈေးကွက်မှာအဓိကနေရာယူထားပြီးဖြစ်ပါတယ်။တရုတ်နိုင်ငံကိုကမ္ဘာအကြီးဆုံးကားထုတ်လုပ်သူအဖြစ်ပြည်ပဆိုင်ရာမော်တော်ကားထုတ်လုပ်သူများအဖွဲ့ကအစစ်သတ်မှတ်ထားပါတယ်။ EU, American နဲ့ Japan အားလုံးစုပေါင်းထားတဲ့ပမာဏထက်ကြီးတာပါ။ဒါတည်းမကဘဲတရုတ်နိုင်ငံကဥရောပမှာတိတက်ပိုပြီးရင်းနှီးမြှုပ်နှံဖို့ဆန္ဒပြင်းပြနေတယ်လို့လည်းယွမ်ဂျီဇန်ကပြောပါတယ်။
They are not only interested in the manufacturing of the complete automobile.
ဒီတော့သူကကားထုတ်လုပ်တဲ့ကုမ္ပဏီကြီးတွေသာမကဘူးမဟာပြူဟာကျတဲ့လုပ်ငန်းမျိုးတွေမှာလည်းဝင်ရောက်လုပ်ကိုင်နိုင်ဖို့ကြိုးစားနေကြပါတယ်။အဲ့ဒီလိုမဟာပြူဟာကျတဲ့လုပ်ငန်းတွေတဲ့ Spain နိုင်ငံက Avesa လို့ကုမ္ပဏီကိုတိအုပ်စုတစုဖြစ်တဲ့ Ferion Investments ကဝယ်ယူထားတာမျိုးလည်းပါပါတယ်။အဲ့ဒီအုပ်စုကတိအုပ်စုရနဲ့စွန့်ပစ်ပစ္စည်းဆိုင်ရာ contract စာချုပ်တွေချုပ်ဆိုထားတာပါ။အခုလိုနိုင်ငံရဲ့ချာအစိုးရကြောတော့နောက်ခံကုမ္ပဏီတွေကဥရောပပေါ်လွှမ်းမိုးလာတဲ့ပတ်သက်ပြီး EU ကအပြေရှာဖို့ကြိုးစားနေတဲ့အပေါ်စီးပွားရေးလေးလာတုံ့သက်သူအန်တိုနီယိုလျူယန်ရဲ့အမြင်ကတော့
va frenar totalmente las inversiones que vienen de
China. EU ရဲ့လုံဆောင်ချက်ကတရုတ်ရင်းနှီးမြှုပ်နှံမှုတွေကိုရပ်တန့်ပစ်လိုက်နိုင်ပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့ပြည်ပမှာရင်းနှီးမြှုပ်နှံနေတဲ့တရုတ်ကုမ္ပဏီအများစုကနိုင်ငံပိုင်ကော်ပိုရေးရှင်းကြီးတွေဖြစ်ရင်ဖြစ်မဖြစ်ရင်တရုတ်အစိုးရပါဝင်ပတ်သက်နေတဲ့ကုမ္ပဏီတွေဖြစ်နေတာကြောင့်ပါလို့ပြောပါရယ်။လုံးလုံးစဲ EU ရဲ့အဓိကတာဝန်ကကယောဂါကဒုထလာချိန်မှာနိုင်ငံခြားအစိုးရထောက်ပံ့ရနေတဲ့ corporation ကြီးတွေကဥရောပဈေးကွက်ထဲဝင်ရောက်ပြီးမပြတ်မတနဲ့အသာစီးရမသွားဖို့အရေးနိလန့်တွေမှမကန်ကန်ရှာကြံသွားနိုင်ဖို့ပဲဖြစ်နေပါတယ်ခင်ဗျာကျွန်တော်ရဲမတော်ပ
ါလန်ဒန်တက္ကသိုလ် Imperial College သုတေသနဌာနရဲ့နောက်ဆုံးလေ့လာချက်အရဆင်းရဲနွမ်းပါပြီးဖွံ့ဖြိုးတိုးတက်မှုရှိတဲ့လူလူကြားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနိုင်တဲ့အန္တရာယ်ပိုများလာတာကိုတွေ့ရတဲ့အကြောင်းVOA သတင်းတောက် Henry Richway ရဲ့သတင်းဆောင်ပါကိုပြောပြမှာပါ။အိန္ဒိယနဲ့နိုင်ဂျီးရီးယားလိုနိုင်ငံတွေကလူနေသိပ်သီးပြီးဝင်ငွေနှိပ်ဒါမှမဟုတ်အသင့်တင်ပဲဝင်ငွေရှိတဲ့လူလူကြားမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကူးစက်မှုသိမ့်မြန်နေပါတယ်။ကျန်းမာရေးဆောင်ရှောက်မှုရပုံချင်းမတူတာကြောင့်ဆင်းရဲသားတွေကြားမှာပိုးပြီးအန္တရာယ်ကြီးတယ်လို့သုတေသီပီတာဝင်းစကီကပြောပါတယ
် So from just three factors alone that is the ability
လူစင်းရနဲ့လူချမ်းသာတွေကြားနှိုင်းရှင်ကြည့်လိုက်ရင်လက်တန့်စင်ဖို့လိုအပ်တာတွေမတုံနိုင်တာအိမ်ကနေအလုပ်လုပ်လို့မရတာနဲ့ဆေးရုံတက်ဖို့အချိန်မပေးတာစတဲ့အချက်သုံးချက်နဲ့တင် COVID-19 နဲ့သေဆုံးမှုနှုန်းဟာ32ရာခိုင်နှုန်းလောက်မြင့်တက်နေတယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ်အဓိကအချက်ကတော့ဆေးရုံနဲ့အရေးပေါ်ခန်းစရိတ်ကိုမတက်နိုင်ကြတာပါပဲလို့ပြောပါတယ်စီရတဲ့မိသားစုတွေဟာတအိမ်ထဲမှာသာသမီမြေမြစ်တွေအထိမျိုးရိုး340အတူနေထိုင်ကြရတဲ့ဘဝပုံစံကြောင့်လဲမိသားစုတွေကအသက်ကြီးပိုင်းတွေကိုယောဂါမကူအောင်ကြိုတင်ကာကွယ်ဖို့လူချင်းခွာပြီးနေကြဖို့ဆိုတာကလည်းမလွယ်ပါဘူး
HIV, TB, and malaria related deaths.
နောက်လာမယ့်9နှစ်အတွင်း HIV, TB, ငှက်ဖြာစတဲ့ဆက်ဆက်ရောဂါတွေနဲ့သေဆုံးမှုနှုန်းဟာ10ကနေ20ရာခိုင်နှုန်းထိမြင့်တက်လာနိုင်ပါတယ်လို့သူကပြောတာပါလက်ရှိမှာတွေ့နေရတဲ့ဆင်းရဲချမ်းသာကွာဟမှုပုံစံအရဆင်းရဲလေယောဂါပိုမကုဆက်အောင်ကာကွယ်နိုင်စွာနည်းလေဖြစ်နေတဲ့အကြောင်းစီရင်ခံစာရေးတဲ့သူတေသီတွေကပြောပါတယ်။ဒါကြောင့်လက်သက်စင်နိုင်တဲ့အခွင့်အရေးပိုများလာအောင်လုပ်ပေးဖို့နဲ့ပြည်သူ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေကိုအားကောင်းခိုင်မာအောင်ကြိုးစားကြဖို့သူတေသီတွေကအစိုးရတွေကိုတိုက်တွန်းနေကြပါတယ်ရှင်။ကျွန်မခွန်ညိုပါ။
အခုဆက်ပြီးမြန်မာဒီမိုကရေစီရေဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရမှာပါ။ကိုသားညွန်ဦးကရွက်ောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ကစိုင်းရဲကြော်စွာမြင့်ကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင
်။ကျွန်တော်မိချင်တာကဒီရွက်ောက်ပွဲစီးရင်ကာလအချိန်ဒီပါပြောမယ်ဆိုရင် COVID 19အချက်တဲ့ကာလကလည်းကုသတိကိုကျွန်တော်ရင်ဆိုင်နေရတော့ဆိုတော့နောက်တစ်ချက်ကဒီလာမယ့်ရွေးကောက်ပွဲအတွက်ပြောရမယ်ဆိုရင်ပါတီအသစ်တွေတော့များလဲပေါ်လာတယ်ဥပမာဆိုရင်အထင်ကြီးပါတီတွေဥရှိမန်ပါတီတို့ကိုကူကြီးပါတီတို့နောက်တစ်ခုကဒေါ်ဆက်ဆက်ခိုင်တို့ဖွဲ့တာတွေလည်းရှိလာတယ်အဲ့တော့နိုင်ငံရေးပါတီတွေဘက်ကလည်းပြောမှဆိုရင်ဒီ3-4 လလောက်ပဲကြာတော့မယ့်မက်ဆက်စီယွန်ကြီးကာလကသူတို့အတွက်တော်လေးအရေးကြီးပါတယ်ခင်ဗျာအဲ့တော့ဒီအချိန်ဒီမှာမက်ဆက်စီယွန်ကြီးအတွက်နိုင်ငံရေးပါတီတွေအနေနဲ့အဆင်သင့်ဖြစ်နေပြီလားတို့မှာဘလို့ခက်ခဲတွေရှိတယ်လို့သိရပါလေကိုဆိုင်ရဲ့ကြောကိုဆိုင်ရဲ့အမြင်အရင်ဆုံးသိကြပါတယ
်ကော်မရှင်နေနဲ့ကျွန်တော်တို့ဒီလိုမျိုးနိုဝင်ဘာလအတိုင်းကျင်းပနိုင်စရာရှိတယ်လို့ပြောတဲ့ဟာကိုကျွန်တော်တို့ကြိုဆိုတယ်ဒါပေမဲ့တကယ်တမ်းလက်တွေ့အကောင့်တွေပေါ်ဖို့လက်တွေ့ပြင်ဆင်ဖို့ဆိုရင်တော့ကျွန်တော်ရုပ်ောက်ပွဲရက်တင်မကောက်ဘူးလုပ်ငန်းစဉ်တွေပါစာရေးကြေညာဖို့လိုတာဘူးမက်ဆက်စင်းရင်းကာလာနှစ်လပဲလုပ်ပါလားဒါမှမဟုတ်ရှင်လည်းရက်တိုးဖို့ရှိသလားတချို့ကလည်းရက်တိုးပေးဖို့တောင်းဆိုတာတွေလည်းကျွန်တော်ရှိခဲ့တာဟုတ်အဲ့တိုင်းရှိသလားနောက်ပြီးတော့ကိုယ်စလောင်းအမိစင်းတင်သွင်းတဲ့ကိစ္စတွေဘယ်တော့ဆက်လုပ်အောင်မလဲဆိုတဲ့ဟာကိုဒီချက်ပို့ပြီးတော့မှတိတိကျကျပြောမယ်ဆိုရင်နိုင်ငံရေးပါတီတွေပို့ပြီးတော့မှအစင်းနဲ့ဖြစ်နိုင်စရာရှိတာပေါ့လေအခုလိုတော့ဇာတော့သူတို့ခက်မှန်းပြီးပြင်ဆင်ပြီးတော့သူတို့လည်းခက်ခဲမယ်လို့ဟိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အဲ့တော့ကျွန်တော်မေးချင်တာကအခုရွေးကောက်ပွဲအတွက်ကပြင်ရဆင်ရပြီပေါ့ကော်မရှင်ကအာဏာပိုင်တွေကပြင်ရဆင်ရပြီလက်တော်အဖြစ်ဒီကော်မရှင်ကပြင်ဆင်ဆောင်ရနေတာတွေကဟိုလုံလောက်မှုရှိရလားကျင်းတဲ့အားရစရာရှိပါလ
ားကော်မရှင်အနေနဲ့ပြင်ဆင်နေမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။တို့ပေမဲ့လည်းဘယ်လိုပြင်ဆင်နေတယ်။နောက်ပြီးတော့မှကျွန်တော်တို့ဟိုဘယ်လိုမျိုးအစီအမံတွေရှိတယ်ဆိုတဲ့ဟာကိုမသိရတဲ့အခါမှာပို့ပြီးတော့စိုးရင်ပူပန်တာပေါ့။အထူးသဖြင့်တော့ဒီကယောဂါကလည်းရှိနေသေးတဲ့အတွက်ကြောင့်မလို့တာမန်ပြင်ဆင်မှုမျိုးတွေကတော့ကျွန်တော်စိုးရင်နေရာမရှိပေမဲ့ကယောဂါနဲ့ပတ်သက်လို့ရှိလို့ရှိရင်ဘယ်လိုပြင်ဆင်နေလဲဆိုတော့ဥပမာအားဖြင့်ကျွန်တော်အသိပညာပေးပြည်သူလူထုတွေကိုအသိပညာပေးလုပ်ငန်းတွေဘယ်လိုလုပ်မလဲ။ဒီအခုချိန်ထိအတော်လာကန့်တမှုတွေရှိနေလို့မယ်ဟိုနေအိမ်တနေရိုင်းတနေရာအတွက်တော်လာကန့်တမှုတွေရှိနေကြမလို့အတိပြန်ပေးလုပ်ငန်းတွေဘယ်လိုလုပ်ရမလဲလူငါးဦးကပုံမစုအောင်စပစ်စာရရှိနေကြမလို့ဒါတွေကိုကော်မရှင်အနေနဲ့ညွှန်ကြားချက်ဘယ်လိုရှိသလဲဆိုတာကျွန်တော်တို့မသိရဘူးနောက်တစ်ခါ message ceiling တွေဘယ်လိုလုပ်ရမလဲဆိုတာမသိတဲ့ခါမှာတော့ဘယ်ကောက်ဆိုတဲ့ခါမှာကော်မရှင်ကဘယ်လိုပြင်ဆင်ထားလဲဆိုတာမသိရဘူးဖြစ်နေတာပေါ့လေအခုအထူးသဖြင့်တော့ကျွန်တော်တို့ဟိုနေဒီမှာဆိုလို့ရှိလို့ရှိရင်ဒီအတော်လာကန့်တချက်တွေရှိကြမလို့အနာမယကတက်တာမျိုးမရှိတော့မှရက်ွက်နေကြေးရွာနေလူတွေကသူတို့ဒီလူစိမ့်ဝင်တာမျိုးတွေသူတို့မကြိုက်ဘူးဒါတစ်ချက်နောက်တစ်ခါကျွန်တော်တို့အခုအသွားလာကန့်တမှုနဲ့ပတ်သက်လို့ရှိလို့ရှိရင်ဒီလိုလုပ်ငန်းစဉ်တွေအတွက်ကိုဘယ်လိုလုပ်လို့ရလဲဆိုတဲ့ဟာကိုညှိနှိုင်းချက်တွေတိတိကျကျမရှိသေးဘူးဖြစ်နေတာပေါ့လေဆိုတော့မရှိသေးဘူးဆိုတာထက်သာလို့ရှိလို့ရှိရင်ကော်မရှင်နေနဲ့ဒါကိုလူသိရှင်ကြားမထုတ်ပြန်သေးတာဘူးဆိုတော့ကျွန်တော်တို့အနေနဲ့တော့ခမန်းအသိခက်တယ်ကော်မရှင်ဟာဘယ်လိုပြင်ဆင်ထားပြီးပြီလဲအဲဆိုတဲ့ဟာပေါ့လေတေချာတာကတော့ပြင်ဆင်မှုဟာဒီလာမယ့်ယူကော့ဘွတ်တက်ပြင်ဆင်မှုဟာအရင်ယူကော့ဘွတ်တက်ကိုစာလို့ရှိရင်ကျွန်တော်တို့ဟိုပို့ပြီးတော့ကြီးမားတဲ့ပြင်ဆင်မှုမျိုးလိုတယ်လို့ယူဆတယ
်။ message ဆီယွင်းကာလာပဲဖြစ်ဖြစ်ယူကော့ဘွတ်ကျင်းပနေတဲ့အချိန်မှာဖြစ်ဖြစ်လွတ်လပ်မျှတမှုရှိဘူးလို့ဆိုတဲ့ကိစ္စကစောင့်ကြည့်ရေးအဖွဲ့တွေကတော်လေးရေးကြည့်ပါတယ်။ကိုဆိုင်တို့လူစောင့်ကြည့်ရေးအဖွဲ့တွေဘက်ကပြင်ဆင်ထားမှုကရောဘယ်လောက်တိရှိလဲဘလို့အခက်အခဲမျိုးတွေရင်ဆိုင်ရမယ်လို့မှန်းထားလိုက်ပါ။ဆို
တော့ကျွန်တော်တို့ကတော့နိုဝင်ဘာလကိုယူကော့ဘွတ်ကျင်းပမယ်လို့မှန်းတဲ့အတွက်ကြောင့်မို့လို့အဲ့အတွက်တော့ကျွန်တော်ရေပုံရအဖြစ်တော့ပြင်ဆင်နေတာပေါ့လေ။ဥပမာကျွန်တော်တို့အဖွဲ့အနေနဲ့ဆိုလို့ရှိရင်ကျွန်တော်တို့မဲစရင်ကောက်တာတွေကိုမဲစရင်ပညာပြသတာတွေကိုကျွန်တော်တို့စောင့်ကြည့်မယ်မဲဆွေစီယုံတာတွေကိုကျွန်တော်တို့စောင့်ကြည့်ဖို့အစီအစဉ်ရှိရဲကျူတင်မဲကျွန်တော်တို့စောင့်ကြည့်ဖို့အစီအစဉ်ရှိရဲနောက်ရွေးကောက်ပွဲနေ့နောက်ပြီးတော့မှမဲစရင်မဲရလက်တွေကိုကျွန်တော်တို့ပညာလာကျွန်တော်စောင့်ကြည့်ဖို့လိုတယ်ဆိုတော့အဲ့လိုစောင့်ကြည့်ဖို့အတွက်ကိုကျွန်တော်တို့ကတော့ငကောရာထားချက်ရှိရပါဘို့လीဒါပေမဲ့လည်းကျွန်တော်တိတိကျကျပြင်ဆင်ဖို့အတွက်ကကျတော့ရွေးကောက်ပွဲအချိန်စရင်မထွက်မချင်းကျွန်တော်တို့ဟိုပြင်ဆင်လို့မရဘူး
နိုင်ငံတော်ပိုင်မီဒီယာတွေတုံတဲ့ကိစ္စအခုချိန်က COVID-19 ကာလအချက်တဲကြုံတဲ့ခါကျတော့အာဏာရပါတီကနိုင်ငံအစိုးရခေါင်းဆောင်ပိုင်းကလည်းဒီနိုင်ငံတော်မီဒီယာတွေကိုတုံပြီးတော့ပြောရဆိုရတာရှိပါတယ်အခြေအနေကဒါပေမဲ့တကယ်တမ်း message ဆီယွေးကာလကြုံလာလို့ရှိရင်ဒါနဲ့တည်းပြဿနာရှိရဲစိုးရင်ကြတယ်ကျွန်တော်တို့ကြားသလောက်ဆိုရှင်ဒါဟာ message ဆီယွေးဆန့်သွားမှာကိုစိုးရင်ကြတဲ့လူတွေရှိပါတယ်အခု let alone အဲ့တော့နိုင်ငံတော်မီဒီယာတွေကနေပြီးတော့အာဏာရပါတီကတုံနေပြောနေတာဒီကိစ္စကတော့message ceiling ကာလာမှာတစ်ဖက်သက်ဆန်တဲ့အခြေအနေမျိုးဖြစ်သွားနိုင်လားကိုဆိုင်အမြင်သိချင်ပါတယ
်အဲ့ဒါတော့ကျွန်တော်တို့အားလုံးစိုးရင်ပူပန်နေတဲ့ကိစ္စပါပဲစိုးရင်ပူပန်လဲစိုးရင်ပူပန်ထိုက်တယ်လို့ဟိုကျွန်တော်တို့ပြောလို့ရပါတယ်ဘာဖြစ်ဆိုတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာလဲဒီနိုင်ငံပိုင်မီဒီယာတွေကိုဟိုပြီးခဲ့တဲ့ကျွန်တော်တို့အာဏာရတဲ့ပါတီကအသုံးချတယ်ဆိုတော့ကျွန်တော်ဆွတ်ဆွဲချက်တွေရောဝေဖန်ချက်တွေရောအများကြီးမြင့်တက်ခဲ့တာဟုတ်ဆိုတော့အဲ့အတွက်လဲကျွန်တော်တို့ခုချိန်မှာအလားတူဟိုဆိုရင်ပုံမှန်မျိုးရှိတယ်ဆိုတာလေဒါယထာဘူရကြတယ်လို့ကျွန်တော်တို့ပြောလို့ရတယ်ဆိုအထူးသဖြင့်တော့ COVID-19 ကပ်ရောဂါဖြစ်နေတဲ့အတွက်ကြောင့်မလို့ message ceo နေမှာ message ceo ကြီးလှုပ်ရှားမှုတွေအကန့်အသတ်ဖြစ်မှာပဲလူစုလူဝေးတဲ့ကျွန်တော်လို့လို့ရကြမှာလို့ရမယ်အဲကျွန်တော်တအိတ်တဆင်း message တာမျိုးတွေလက်ဆောင်လက်ကမ်းစာဆောင်တွေပေးတာမျိုးတွေဟာ block ကြီးလုတ်ခွင့်ရှိမယ်ဆိုတာမသိရဘူးဆိုတော့ အာနာမရတဲ့ပါတီအတွက်ကတော့မက်ဆေ့ချ်ရုံးကြီးပြည်သူလူစုစီကိုသူတို့ရဲ့မက်ဆန်နာရှင်းနေစီကိုရောက်ဖို့အတွက်ကတော့သူတို့အခက်အခဲတွေပေါ်ရှိရအောင်ဆိုတော့အွန်လိုင်းပေါ်မှာကျွန်တော်တို့မက်ဆေ့ချ်မှာထူးသဖြင့် Facebook
ဆိုသူတို့အနေနဲ့နေမှာရှိတဲ့ဟိုအတွက်ကတော့ကျွန်တော်တို့ဒီအခက်အခဲရှိရပါတယ်။နောက်ချက်ကရွေးကောက်ပွဲနဲ့ပတ်သက်လို့လူလူစိတ်ဝင်စားမှုပေါ့။ဘာလို့လူလူပါဝင်မှုကလည်းရွေးကောက်ပွဲတက်ကရေးကြီးပါတယ်။အခုကိုဗစ်ကာလကြက်တည်းကလည်းဖြစ်နေတယ်။ပြောရရင်တော့ချင်းဒီမျိုးမျိုးကြောင့်ကြုံနေရတယ်။စာဝန်ကြီးကြက်တည်းကစာကြုံနေတယ်။လူလူဒီရွေးကောက်ပွဲနဲ့ပတ်သက်လို့လူလူစိတ်ဝင်စားမှ
အနေထားမျိုးပေါ့ဆိုတော့ဒီလိုကာလမျိုးမှာဒါအရေးကြီးဆုံးကိစ္စပဲပထမချက်ကကျတော့ပြည်သူလူထုအနေနဲ့မဲသွမ်းပေးတဲ့အခါမှာရောဂါကူးစက်ခံရနိုင်တယ်လို့ယူဆလို့ရှိရင်မဲထွက်ပေးမှာမဟုတ်ဘူးနောက်တစ်ချက်ကကျတော့လေကျွန်တော်တို့ COVID-19 ဖြစ်တဲ့ကြောင့်မလို့စားဝတ်နေရေးစီးပွားရေးရကျွန်တော်တို့ဖြတ်တဲနေတဲ့ချိန်မျိုးမှာရွက်ကောက်ပွဲဟာသူတို့ရဲ့ပထမဦးစားပေးဖြစ်ချင်မှာဖြစ်မှာဆိုတော့အရေးကြီးဆုံးတစ်ချက်ကတော့ပြည်သူလူထုအနေနဲ့မဲဆန္ဒရှင်အနေနဲ့အဲကျွန်တော်ရွက်ကောက်ပွဲဟာသူတို့ရဲ့လာမယ့်အနာဂတ်အတွက်အရေးကြီးတယ်ဆိုတာကိုပြောဖို့ကတော့ကျွန်တော်တို့ခေါ်တာမဲဆန္ဒလုံးစော်ရေးကျွန်တော်ဗုဒ္ဓ education နေပြီးတော့မှဗုဒ္ဓ mobilization ကိုမဲဆန္ဒရှင်လုံးစော်ရေးတွေကကျွန်တော်အရေးကြီးဆုံးကိစ္စပဲဆိုတော့အဲ့ဒါတွေကိုကျွန်တော်ကြက်ကြက်ပြက်ပြက်မလုံနိုင်ဘူးဆိုရင်တော့ကျွန်တော်တို့ပြီးတော့လူအများကြီးကိုကျွန်တော်တို့ရောက်အောင်မလုံနိုင်ဘူးအထူးသဖြင့်ကြီးလက်မှနေတဲ့သူတွေစီကိုရောက်အောင်မလုံနိုင်ဘူးဆိုရင်တော့ကျွန်တော်တို့ဒီဒီပြည်သူလူထုရဲ့ဒီကောက်ပွဲပေါ်မှာစိတ်ဝင်စားမှုကျွန်တော်တို့ညှိနှိုင်းနိုင်မှာမဟုတ်ဘူ
းပါတီတွေကြားမှာလွတ်လပ်လပ်နဲ့မဲဆွေစည်းုံးနိုင်ငံမြမြတတနဲ့မဲဆွေစည်းုံးနိုင်ငံဒီချင်းဒီတည့်ရဖြစ်လာဖို့ဆိုရင်မြန်မာနိုင်ငံမှာလက်ရှိကြုံနေရတဲ့ကိုဗစ်ချီနီနဲ့ကိုဆိုင်တို့အနေနဲ့ဘယ်လိုများချန်ပြူချန်လဲဘယ်လိုများမြင်လဲဗျာ
အဓိကတော့ဗျာကျွန်တော်တို့ခုနကပြောသလိုပဲဆိုရှယ်မီဒီယာနဲ့အွန်လိုင်းကိုအသုံးပြုမယ်ဆိုတာကကျွန်တော်တို့ပါတီတွေအတွက်လည်းအကန့်အသတ်ရှိတယ်ကျွန်တော်တို့ဒီငွေရန်ပုံငွေတောင့်တင်တဲ့သူတွေအတွက်ကတော့ဆိုရှယ်မီဒီယာရဲ့သုံးပြီးတော့သုံးဆွနိုင်မယ်ရန်ပုံငွေမတောင့်တင်တဲ့ကျွန်တော်ပါတီတွေအတွက်ကတော့ဒါအခက်အခဲဖြစ်နေတယ်ဆိုတော့ရွေးကောက်ပွဲမှာအရေးကြီးဆုံးစံနှုန်းတစ်ခုကပါဝင်ရှင်ပြိုင်တဲ့နိုင်ငံရေးပါတီတိုင်းပါဝင်ရှင်ပြိုင်တဲ့ကိုယ်စားလှယ်တိုင်းဟာဒန်းတူညီများတဲ့ကွင်းပြင်ဒန်းတူညီများတဲ့ကျွန်တော်တို့ကစားကွင်းကိုရဖို့လိုတာ။ဆိုတော့အဲ့လိုမျိုးအတွက်ကိုကျွန်တော်တို့အကြံပြုချင်တာကအရှိလောလောဆယ်မှာကျွန်တော်တို့နိုင်ငံပိုင်မီဒီယာရရှိတဲ့ပုံမှန်တိုင်းဆိုရင်တော့နိုင်ငံပိုင်မီဒီယာတွေကိုရွေးကောက်ပွဲနားမိလာတဲ့အခါမှာ9မိနစ်10မိနစ်ကျွန်တော်တို့မိန့်ခွန်းပြောခွင့်ရတယ်နိုင်ငံရေးပါတီတိုင်းက။ဟောဒီဟာကိုအတွက်ကိုကျွန်တော်တို့ကဒီလိုအခြေအနေမျိုးမှာဒီဟာအပြင်ကိုကျွန်တော်တို့လုပ်ဖို့လိုတာပေါ့။ဥပမာဖြစ်တော့ကျွန်တော်တို့နိုင်ငံပိုင်မီဒီယာတွေကိုနိုင်ငံရေးပါတီတိုင်းကနေပြီးတော့မှကျွန်တော် message ဆေးရေးကာလမှာပုံမှန်ခုနကပြောသလို9မိနစ်10မိနစ်တည်းမကမှာတပတ်မှာကျွန်တော်တို့ဟိုဘယ်နှမိနစ်3ခွင့်ရှိတယ်ဆိုတာမျိုးကိုနိုင်ငံခုပါဝင်ရှင်ပြန်မဲ့နိုင်ငံရေးပါတီတိုင်းကိုကျွန်တော်တို့ဟိုအခွဲတန်းကျကျွန်တော်အချိန်ပေးတာမျိုးအဲ့ဟာမျိုးလုပ်မယ်ဆိုရင်တော့ဟောကျွန်တော်တို့နိုင်ငံရေးပါတီတိုင်းကနေပြီးတော့မှဩသူတို့ဟာရွေးကောက်ပွဲမှာဒန်းတို့ညီများဆိုတာပါဝင်ရှင်ပြန်ခွင့်ရတယ်လို့ကျွန်တော်တို့ထင်မှတ်တယ်တို့ယူဆတယ်ဆိုရင်သူတို့ရှုံးနိုင်ရလက်ကိုလည်းသူတို့အတိမတ်ပြုမှာပဲတကားဆက်ဆက်နေတာဆိုတော့ရွေးကောက်ပွဲကာလမှာဒန်းတူညီများဆိုတာရှင်ပြိုင်ခွင့်မရဘူးဆိုလို့ရှင်လေရွေးကောက်ပွဲပြီးသွားတဲ့ခါမှာရွေးကောက်ပွဲရလက်ပုံမှာဒါသူတို့မညီမမျှဖြစ်တယ်လို့ယူဆရရှိရွေးကောက်ပွဲရလက်ကိုကန့်ကွက်မှုတွေပုံများမယ်ဆိုတော့ဒီဟာကိုရှော့ချခြင်းနဲ့ရွေးကောက်ပွဲအငင်းပွားမှုတွေကိုရှော့ချခြင်းနဲ့ဆိုရင်ကျွန်တော်ကရွေးကောက်ပွဲအကြိုကာလမှာဒန်းတူညီများဆိုတာပါဝင်ခွင့်ရှိတယ်ဆိုတဲ့အခြေအနေမျိုးကိုနိုင်ငံရေးပါတီတိုင်းကိုကျွန်တော်တို့အာမခံချက်ပေးဖို့လိုတယ်အဲ့လိုရှုမြင်လာအောင်ကျွန်တော်တို့လို့ဆောင်ချက်တွေလုပ်ပေးဖို့လိုတယ
်ပြောရမယ်ဆိုရင်တော့ COVID-19 ကာယရောဂါကျတဲ့ကြောင်းလို့ဒီကမ္ဘာလုံးမှာလည်း new normal ဆိုပြီးတော့ပုံစံသစ်နဲ့ဘယ်လိုနေထိုင်သွားကြအောင်လဲဆိုပြီးတော့စဉ်းစားနေကြတဲ့အချိန်မှာပေါ့အဲ့တော့ဒီလိုမျိုးပဲရွေးကောက်ပွဲနဲ့ပတ်သက်လို့လည်းရှိပြီးသားရွေးကောက်ပွဲဆိုင်ရာလှုပ်ထုတ်လုပ်နည်းတွေဥပဒေစီမံစည်းကမ်းတွေဒါတွေနဲ့ပတ်သက်လို့ပြင်ဖို့ဆင်ဖို့လိုလားအထူးစီမံတွေကိုဆောင်ရွက်ဖို့လိုပါလားခင်ဗျအခုအနေထား
ဆိုလက်ရှိအနေထားကျွန်တော်တို့ရဲ့လက်ရှိရှိနေတဲ့ဥပဒေမူပေါင်းရွေးကောက်ပွဲနဲ့ပတ်သက်တဲ့ဥပဒေမူပေါင်းတွေအားလုံးလှုပ်ထုတ်လုပ်နည်းတွေအားလုံးကပုံမှန်အခြေအနေမှာစီမံခန့်ခွဲဖို့အတွက်ပဲကျွန်တော်တို့ကစဉ်းစားထားတာပေါ့လေဆိုတော့ဒီလို COVID-19 ကာလမျိုးမှာဖြစ်တဲ့အကြောင်းမလို့အဲ့ဒီအတွက်ကိုကျွန်တော်တို့အထူးပြုလုပ်ချက်တွေကျွန်တော်တို့အထူးပြင်ဆင်ရမှာအများကြီးရှိတယ်ဆိုတော့ရွေးကောက်ပွဲနေ့မှာလည်းကျွန်တော်တို့ကြိုတင်မဲတွေပေးဖို့အတွက်ကိုတောင်ကိုရီးယားမှာတိုက်တွန်းလို့လို့ကျွန်တော်တို့လည်းတိုက်တွန်းလို့ရတယ်ဒီကိုကြိုတင်တဲ့ပြင်ဆင်အားဖြင့်ရွေးကောက်ပွဲနေ့မှာလူစုလူဝေးကိုကျွန်တော်ရှော့ချနိုင်တယ်ဒါပေမဲ့လက်ရှိရှိနေတဲ့ကျွန်တော်တို့ရဲ့ကြိုတင်မဲပေးတဲ့ဥပဒေမူပေါင်းရဆိုလို့ရှိရင်ကျွန်တော်နာမကျန်းဖြစ်နေတဲ့သူတွေဖြားနာနေတဲ့သူတွေကြိုတင်မဲပေးလို့ရတယ်ကျွန်တော်မတော်လာနေတဲ့တက်ကြီးရွယ်ကိုဒါပေမဲ့အခုလိုမျိုးကျွန်တော်တို့ quarantine center မှာရှိနေတဲ့သူတွေနေအတော်လာဆက်သက်ခံထားတဲ့နေရာမှာရောက်နေတဲ့သူတွေအတွက်မဲပြုတ်တော့ကျွန်တော်အဲ့အတွက်မရှိဘူးသူတဘောကတော့အဲ့လိုဟာမျိုးလေးတွေကျွန်တော်တို့အတွက်မရှိဘူးနောက်တစ်ခါကျွန်တော်တို့ မဆန္ဒရှင်သိပညာပေးလုပ်ငန်းမှာလည်းကျွန်တော်တို့ဒီပြည်သူလူထုအနေနဲ့မဲယုံနေလာတဲ့အခါမှာကျမ်းမာရေးနဲ့ပတ်သက်လို့ဘယ်လိုတွေလုပ်ရမလဲဆိုတာမျိုးကျွန်တော်တို့ဒီမှာဆိုမှင်တုတ်ရာရှိရတုံးထုတ်ရာရှိရတုံးထုတ်ရာတွေကလူတစ်ယောက်ကနေတစ်ယောက်တုံးထုတ်မယ်ဆိုလို့ရှင်ခူးဆက်နိုင်တာမျိုးရှိတယ်မှင်တုတ်ရာတွေခူးဆက်နိုင်တာမျိုးဆိုတော့ဘောကတော့လက်ရှိနေတဲ့ကျွန်တော်တို့ဥပဒေမူပေါင်းဟာဒီ COVID-19 ကာလကာယောဂါကာလမှာအာပြောပြရရှိတာကြောင့်မြန်မာနိုင်ငံမှာကူးစက်တဲ့ယောဂအခုလောလောဆယ်ကြီးက200ကျော်တော့ပဲရှိသေးတယ်။ကူးစက်ယောဂကိုလည်းထိချုပ်နိုင်တယ်ဆိုတဲ့ဘောမျိုးလည်းပြောတာတော့ရှိတာပေါ့လေ။ဒါပေမဲ့လည်းတေချာလာတော့ကျွန်တော်တို့ကူးစက်ယောဂဟာရှိနေတယ်။ဆိုတော့ဒါဒီအတွက်တော့ကျွန်တော်တို့အဆင်သင့်မဖြစ်သေးဘူးလို့ပြောလက်ရှိဥပဒေမူပေါင်းကိုကြည့်မယ်ဆိုတော့အဆင်သင့်မဖြစ်သေးဘူးလို့ကျွန်တော်တို့ယူဆလို့ရပါတယ
်။အခုရှိနေတဲ့အခင်းချင်းအရာဆိုရင်လွတ်လပ်မျှတာတဲ့ရွေးကောက်ပွဲတရားဖြစ်ဖို့အတွက်အဆင်သင့်ဖြစ်ပြီလား။ဖြစ်နိုင်ပါမလား။ကိုဆိုင်မြင်သိချင်ပါ
ဆိုလလမြတာတဲ့ရွေးကောက်ပွဲလို့ပြောတဲ့အခါမှာကျွန်တော်တို့ဟိုစံနှုန်းတွေကတော့ကျွန်တော်တို့ခုနပြောတဲ့ပွင့်လင်းမြင်သာမှုနောက်တစ်ခါနိုင်ငံသားအားလုံးပါဝင်နိုင်ခွင့်ရှိဖို့နောက်တစ်ခါကျွန်တော်တို့ဥပဒေမူပေါင်းရတာဝန်ခံမှုတာဝန်ယူမှုပဲဒါကတော့တစ်ပိုင်းပေါ့လေဆိုတော့အရေးကြီးဆုံးတစ်ချက်ကကြတော့ဒီရွေးကောက်ပွဲကျင်းပဖို့အတွက်ကိုနိုင်ငံရေးပါတီတွေအားလုံးကြားထဲမှာသဘောတူညီချက်ရပြီလားဟုတ်ဒါအရေးကြီးဆုံးကျွန်တော်တို့ဟိုကျွန်တော်တို့ဟိုကိစ္စပဲဆိုတော့တချို့ကလည်းရွေးကောက်ပွဲဘယ်လိုကျင်းပမလဲလို့တောင်းဆိုတာရှိတယ်ဘယ်လိုလုပ်ကြမလဲတောင်းဆိုတာရှိတယ်တချို့ကလည်းမကျင်းပတဲ့မှုရွှေ့ဆိုင်တဲ့နယ်တို့ဆိုတဲ့သဘောထားမျိုးရှိအထူးသဖြင့်နိုင်ငံရေးပါတီတွေကြားမှာဆိုတော့ကျွန်တော်အမြင်ပြောရရင်တော့ပထမဆုံးကျွန်တော်တို့ရွေးကောက်ပွဲလှုပ်ထုံးလို့မီးတွေဟာတန့်ရှင်းမြတ်တဲ့ရွေးကောက်ပွဲစီကိုသွားပလားလို့ရလားဆိုရဟာတော့ကျွန်တော်တို့သုံးသပ်ရမယ့်အချက်ပေါ့လေဒါပေမဲ့တစ်ချိန်နဲ့ဒီချက်ပို့ပြီးရေးကြည့်တာကျတော့ရွေးကောက်ပွဲကျင်းပတဲ့လားမကျင်းပတဲ့မူလားဆက်လုပ်တင်လားချစ်ဆိုင်တင်လားဆိုတဲ့ဟာကိုနိုင်ငံရေးပါတီတွေကြားထဲမှာနိုင်ငံရေးကသဘောတူညီချက်ရရှိပြီလားဆိုတဲ့ဟာပို့ပြီးတော့အရေးကြီးလို့ယူဆရတယ်။ဆိုတော့ကျွန်တော်ထင်ပါတယ်ကျွန်တော်တို့အခုလက်ရှိချက်ချင်းဟိုလောက်ရမယ့်ကိစ္စကကျတော့ရွေးကောက်ပွဲကိုကော်မရှင်ကနေနိုဝင်ဘာလမှာကျင်းပမယ်လို့ပြောတယ်။ဆိုတော့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့မှပါဝင်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေအားလုံးကြားထဲမှာပါဝင်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေအားလုံးကြားထဲမှာသဘောတူညီချက်ရရှိပြီလားဆိုတဲ့ဟာကကျွန်တော်တို့ရွေးကောက်ပွဲပေါ်မှာရွေးကောက်ပွဲရဲ့တရားဝင်မှုဒီကပွဲရဲ့တရားမျှတမှုကိုပို့ပြီးတော့မှကျွန်တော်တို့ဟိုတက်ရောက်မှုရှိတယ်လို့ကျွန်တော်ပို့ပြီးတော့မြင်ပါတယ
်။ဟုတ်ကဲ့ကုဆိုင်ရေးကြော်စွာအခုလိုရှင်းပြသွားတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒီလိုကနေ
။မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အစိုးရခေါင်းဆောင်တွေကိုပြီးကိုအတွက်ကိုမြေခွက်ယူတာတင့်တော်ဘာရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကဂူကြီးတက်ရှင
်။အခုရဲ့ပိုင်းနိုင်ငံရေးတိုင်းဝိုင်းထဲမှာရောပြည်သူတွေထဲမှာပါစိတ်ဝင်စားမှုနဲ့ဝေဖန်မှုမြင့်တက်စေခဲ့တဲ့ပြဿနာသမရနိုင်ငံတော်အတိုင်ပင်ခံအပါအဝင်ပြည်တော်စုအဆင့်အစိုးရအဖွဲ့ဝင်တွေနေပြည်တော်မှာမြေခွက်ရယူကြတဲ့ကိစ္စပါ။ငကူကကောလာဟလလိုလိုသတင်းထွက်ပေါ်ခဲ့တဲ့အတွက်သတင်းတောက်တွေကမေးမြန်းစူးစမ်းမှုလုပ်ခဲ့ကြပါတယ်။နေပြည်တော်မှာတရက်ချားတစ်ခါဆိုသလိုဝန်ကြီးဌာနအသီးသီးရဲ့လေးနှစ်တာစွမ်းဆောင်ရည်သတင်းစာရှင်းလင်းပွဲတွေရှိနေတာကြောင့်သတင်းတောက်တွေကနေသက်ဆိုင်မဲ့ထင်တဲ့ဝန်ကြီးဌာနတွေကိုမေးမြန်းခဲ့ကြပါတယ်။ဒါပေမဲ့ဘယ်ဝန်ကြီးဌာနတာဝန်ရှိသူတွေကမှအတည်ပြုမပေးသလိုတချို့ကအဲ့လိုမျိုးကချထားပေးမှုမျိုးရှိတယ်ဆိုတာကိုတော့မကြားဘူးဆိုပြီးဖြေကြပါတယ်။ဂျိုလာ19ရက်နေ့ရောက်မှနိုင်ငံတော်၏တိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကပုံမှန်သတင်းစာရှင်းလင်းပွဲမှာသမရအပါအဝင်အစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့ဒုဝန်ကြီးတွေအတွက်မြေခွက်ဖော်ထုတ်နေတာမြေခွက်တွေချထားပေးမယ်ဆိုတာမှန်ကန်ကြောင်းအတည်ပြုပြောဆိုခဲ့ပါတယ်။ဒါတော့ရိုးရိုးပြောဆိုတာမျိုးမဟုတ်ပါဘူး။ငကူကသတင်းထွက်ပေါ်ခဲ့တာတွေနဲ့ပတ်သက်ပြီးမြေခွက်အကျယ်ဝန်းကိုချက်ကားပြောဆိုတယ်။ရုပ်ောက်ပွဲနီးလာချေရည်ရွယ်ချက်ရှိရှိနဲ့ disinformation campaign လုပ်တယ်ဆိုပြီးတော့တောင်းဆွတ်ဆွဲလိုက်ပါသေးတယ်။ပြောင်းလဲခြင်းတံပီလို့ကြွေးကြော်ပြီးရွေးကောက်ပွဲနိုင်အာဏာရယူခဲ့တဲ့အစိုးရအဖွဲ့ပြည်သူ့အစိုးရဆိုပြီးဂုံတင်ပြောဆိုလို့ရှိတဲ့အစိုးရအဖွဲ့အနေနဲ့ခုလိုကို့အတွက်ကိုမြေခွက်ချပေးရယူတာမျိုးလုံးသိမ့်ပါရဲ့လားဆိုတာအခြေတင်ညှင်းခုန်နေကြတဲ့ကိစ္စပါခုဒီပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
် NLD မတိုင်ခင်သမရဦးသိန်းစိန်အစိုးရနဲ့အရင်စစ်အာဏာရှင်အစိုးရအဆက်ဆက်မြေခွက်တွေဖော်ထုတ်တာချပေးတာကို့ဘာသာကိုရယူတာမျိုးဟာထူးဆန်းတဲ့ကိစ္စတော့မဟုတ်ပါဘူး။အဲ့ဒီလိုလုတ်ကင်ဆောင်ရွက်မှုဟာ1988အာဏာသိမ်းပြီးတက်လာတဲ့စစ်အာဏာရှင်တွေခေတ်မှာပိုးပြီးခေတ်စားလာတာတွေ့ရပါတယ်။ပထမဦးဆုံးနဲ့အယိုးရှင်ဆုံးကြီးကတော့မြေခွက်တွေဖော်ထုတ်ပြီးဝန်တန်းမျိုးသစ်တည်တာပါ။မြေခွက်တွေကိုလည်း40 60 60 80 80ပတ်လည်100ပတ်လည်အစရှိသဖြင့်တက်မှတ်ဖော်ထုတ်ပါတယ်။တာမန်ဝန်ထမ်းတွေကိုငယ်တဲ့အကွက်တွေချပေးပြီးရ
ရာဓုအဆင့်တန်းလိုက်ရာဓုကြီးသူကကြီးတဲ့မြေကွက်တွေခွဲယူကြတာပါသက်ဆိုင်ရာတိုင်းနယ်ပြည်နယ်နဲ့မြေကွက်ဖော်ထုတ်ရာမြို့နယ်မှာရှိတဲ့ဝင်တန်းအရာတန်းနဲ့စစ်အရာရှိတွေကိုခွဲဝေချထားပေးရုံမကမြေကွက်ချထားရေးမှာလုတ်ပိုင်ခွင့်ရှိတဲ့တိုင်းမှုလူပုပ်ကူမျိုးတွေကသူတို့နဲ့နှိစက်တဲ့ရင်းနှီးတဲ့အခြားစစ်တိုင်းမှုတွေစစ်ဘိုလ်ချုပ်တွေနိုင်ငံသားရောက်နေတဲ့စစ်တပ်မှုတွေကိုပါခွဲဝေပေးလေရှိပါတယ်။တစ်ဖက်ကအဲ့လိုမြေကွက်ပေးတဲ့အတွက်အခြားတိုင်းနဲ့ပြည်နယ်ကတိုင်းမှုတွေအာဏာရှိသူတွေကလည်းသူတို့ဒေသတွေမှာမြို့ကွက်ဖို့မြေကွက်ချပေးတဲ့အခါအဲ့ဒီအဝေးကတိုင်းမှုတွေစစ်အရာရှိတွေကိုပြန်ပြီးချပေးလေရှိပါတယ်။မောင်လယ်နှမလယ်စနစ်နဲ့မြေကွက်တွေရယူကြတာမျိုးပါအဲ့ဒီမြေခွက်တွေပေါ်မှာအာဏာပိုင်တွေအတွက်တက်ဆိုင်ရာစီးပွားရေးလုပ်ငန်းရှင်တွေကသူတို့စားစရိတ်နဲ့သူတို့အကုန်ကြခံပြီးနေအိမ်တွေစောက်ပေးလေရှိတယ်လို့တချို့ပြန်ရောင်းစားကြတာတွေလည်းရှိပါတယ်။ပြောရရင်အရင်ဆက်အာဏာရှင်တွေခေတ်ကစစ်ဘိုလ်ချုပ်တွေဟာအဲ့ဒီနီးတစ်ခုတည်းနဲ့တောင်နိုင်ငံအနှံ့မှာမြေခွက်တွေအများကြီးပိုင်ဆိုင်ရယူခဲ့ကြပါတယ
်။ဒုတိယနီးကတော့မြို့ကြီးပြကြီးတွေကတန်ဖိုးရှိတဲ့မြေတွေကိုသိမ်းယူပြီးအကွက်ဖော်ရယူကြတဲ့နီးပါ။မည်သိခံရသူတွေကိုတော့ရော်ကြီးအဖြစ်မထင်မရှားနေရာတွေမှာအကွက်ငယ်လေးတွေပေါ်ပြီးနေရာပြန်ချပေးတာမျိုးလုပ်ပါတယ်။မြေခွက်ချထားပေးရမှာလဲစနစ်တကျသတ်မှတ်ပေးတာမျိုးမလုပ်ပဲလက်သင်ရာစရောခေါ်ဆိုသလိုအာဏာရှိသူကသူပေးချင်တဲ့သူကိုပေးတဲ့ပုံစံကျင့်သုံးပါတယ်။မြို့ကြီးပြကြီးကမြေခွက်တွေဖြစ်တာကြောင့်တန်ဖိုးကြီးတဲ့မြေခွက်တွေဖြစ်လာပါတယ်။တတိယနီးကတော့အစိုးရစီမံပိုင်ခွင့်ရှိတဲ့မြေတွေပေါ်မှာလုံခြုံအင်အားတွေကွန်ဒိုတိုက်ခန်းတွဲတွေတည်ဆောက်တာမျိုးပါ။များသောအားဖြင့်အစိုးရကမြေဆိုင်အဆောက်အုံကိုပုဂ္ဂလိကလုပ်ငန်းရှင်ဘိုင်းကတိဆောက်ထွက်လာတဲ့လုံချင်းအိမ်တွေအခန်းတွေကိုအစိုးရနဲ့ပုဂ္ဂလိကအချိုးကျခွဲဝေယူတဲ့နီးပါအဲ့ဒီကနေအစိုးရဘက်အတွက်ထွက်လာတဲ့လုံချင်းတွေကွန်ဒိုတိုက်ခန်းတွေရိုးရိုးတိုက်ခန်းတွေကိုအာဏာရှိသူတွေကသူတို့စိတ်ကြိုက်ဈေးပေါ်ပေါ်နဲ့သတ်မှတ်ချေလဲရယူပါတယ်ဇရုထနီးကတော့အစိုးရဘိုင်းတိုက်ခန်းအဆောက်အုံမြေနေရာတွေကိုပုဂ္ဂလိကဘိုင်းပြုတ်တယ်ဆိုတဲ့ခေါင်းစဉ်အောက်မှာလုပ်ပိုင်ခွင့်အာဏာသုံးပြီးကိုမိသားစုဆွေမျိုးသားချင်းကိုဈေးပေါ်ပေါ်နဲ့ဝယ်ခွင့်ပေးတဲ့နီးပါဒီလိုနီးနဲ့အရင်ခေတ်ဆက်ဆက်ကစစ်ဘိုလ်ချုပ်တွေအာဏာရှိသူတွေဟာမြေခွက်တွေလုံချင်းအိမ်တွေကွန်ဒိုနဲ့တိုက်ခန်းတွေလက်ညှိုးထိုးမလွဲပိုင်ဆိုင်ပြီးအကြီးအကျယ်ချမ်းသာသူတွေဘဝရောက်ခဲ့ကြပါတယ်။ဒါတော့တိုင်းပြည်ဗန္ဒာကိုကျိုးရှာအလွဲသုံးတာနဲ့အဂတိလိုက်စားတာတွေမပါသေးပါဘူး။
နိုင်ငံတော်တိုင်းပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထီကတော့လက်ရှိနေပြည်တော်မှာသမရအပါအဝင်နိုင်ငံရေးယာရုရှိပုဂ္ဂိုလ်တွေဖြစ်ကြတဲ့အစိုးရအဖွဲ့ဝင်ကြီးဒုဝင်ကြီးတွေမြေခွက်ရယူတဲ့ကိစ္စကိုနိုင်ငံရေးယာရုထမ်းဆောင်ခဲ့ကြသူများအငြိမ်းစားသွားတဲ့အခါနိုင်ငံတော်ကချီးမြှင့်တဲ့အနေဖြင့်ချပေးသည့်အစဉ်လာတိုင်းဆောင်ရွက်ပေးခြင်းဖြစ်ပါကြောင်းဆိုပြီးရှင်းခဲ့ပါတယ်။အထိပ္ပယ်ကတော့ရှေ့ကအစိုးရအဖွဲ့တွေလှုပ်သွားခဲ့တဲ့အစဉ်လာရှိတယ်။အခုအဲ့ဒီတိုင်းဆက်ပြီးလှုပ်တာလို့ဆိုလိုတာပါ။ဒါကြောင့်လဲအခုလိုအစိုးရထိပ်ပိုင်းခေါင်းဆောင်တွေမြေခွက်ယူတဲ့ကိစ္စအတိုက်ခံတွေဘက်ကတည်းမက NLD ပါတီတဲကပါတီဝင်တွေကိုယ်တိုင်ကပါဝေဖန်ပစ်တင်နေကြတာဖြစ်ပါတယ်။တကယ်တော့ပြည်သူကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရတည်းအနေနဲ့တန်ရှင်းတဲ့အစိုးရကောင်းမွန်တဲ့အစိုးရဖြစ်ဖို့ဆိုရင်အရင်အစိုးရနဲ့ဆက်အနာရှင်အဆက်ဆက်ကပုံစံအတိုင်းဆက်ပြီးကျင့်သုံးဖို့မသင့်တော်ပါဘူး။နိုင်ငံရေးယာတို့ရယူခဲ့သူတွေအငြိမ်းစားယူသွားရင်ပင်စင်သဘောတစုံတရာချီးမြှင့်တဲ့ဆိုတာကိုပြည်သူအများနားလည်လက်ခံနိုင်ပါတယ်။ဒါပေမဲ့အရင်ခေတ်ကလုပ်ခဲ့သလိုကိုယ့်အတွက်ကိုယ့်ဘာသာကိုတတ်မှတ်ကိုယ့်ဘာသာကိုဆုံးဖြတ်ပြီးအခွင့်အရေးရယူတယ်ဒါကိုလည်းပွင့်လင်းမြင်သာမှုမရှိလောက်တာမျိုးကတော့မသင့်တော်ပါဘူးအနည်းဆုံးအဖြစ်ဥပဒေတစ်ခုပြဋ္ဌာန်းပြီးမှဥပဒေပါအတိုင်းရယူခံစားသင့်ပါတယ
်အခုမြေခွက်ယူတဲ့ကိစ္စဟာပြည်တော်စုအဆင့်ဖြစ်ပြီးတိုင်းနဲ့ပြည်နယ်အဆင့်မှာလဲဝန်ကြီးချုပ်တွေအပါအဝင်နိုင်ငံရေးယာရုထမ်းဆောင်နေရသူတွေရှိနေပါတယ်သူတို့ကလည်းသူတို့တိုင်းနဲ့ပြည်နယ်တွေမှာသူတို့အငြိမ်းစားယူတဲ့ခါနေဖို့ဆိုပြီးမြေခွက်ဖော်ထုတ်ရယူတာမျိုးလှုပ်လာကြမှာသိကြပါတယ်ဥပဒေတစုံတရာပြဋ္ဌာန်းထားတာမျိုးမရှိရင်အဲ့ဒီပုံစံအတိုင်းကိုယ်စိတ်ကြိုက်ကိုယ်အတွက်ကိုလှုပ်လာကြပါလိမ့်မယ်လက်ရှိနိုင်ငံရေးယာရုရှိသူများရဲ့လစာနဲ့ခံစားခွင့်ဆိုတာဟာအရင်အစိုးရတွေခေတ်ကဥပဒေပြဋ္ဌာန်းပေးရခဲ့တာတွေဖြစ်ပါတယ်အဲ့ဒီထဲမှာအငြိမ်းစားဆိုင်ရာကိစ္စတွေမပါသေးဘူးဆိုရင်သင့်တော်သလိုဥပဒေတစ်ခုပြဋ္ဌာန်းပြီးမှခန်းစားသင့်ပါကြောင်းသိပြလိုက်ရပါတယ
်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့တေးချစ်တော်ရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးမှာဖြစ်ပါတယ်။ အခုရင်အစီအစဉ်တွေကိုနားဆင်ပြီးတော့မှတ်ချက်တော်လေးတွေရေးလာတဲ့သရရှင်ရဲ့စာတွေကိုဖော်ပြပေးသွားခြင်းပါ යි Messenger ကရေးလာတဲ့စာတွေပါကြော်တင်တန်းဆိုတဲ့သရရှင်ကမှန်ကန်တဲ့သတင်းဆောင်မများနဲ့အစီအစဉ်အလုံးအတွက်ကျေးဇူးအထူးတင်ပါတယ်လူငယ်တွေအတွေးခေါ်တိုးတက်စေမယ့်အစီအစဉ်တစ်ခုလောက်ထုတ်လွှင့်ပေးစေခြင်းပါတယ်မျိုးဆက်တစ်တွေအတွက်ပါရင်အဖွဲ့သားအလုံးကိုအထူးကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်ရှင်ဟုတ်ကဲ့ပါကိုကြော်တင်တန်းကြီးကျမတို့စီမှာလူငယ်အစီအစဉ်တွေတော်တော်များများထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်မှာဆိုရင်တော့ပတ်စဉ်ဘလော့ဂါတွေပြောသများလိုမျိုးသိပ္ပံနဲ့နည်းပညာလိုမျိုးကျမ်းမာရေးအစီအစဉ်လိုမျိုးဒီလိုမျိုးလူငယ်တွေစိတ်ဝင်စားစရာအကြောင်းအရာတွေကိုထုတ်လွှင့်ပေးနေပါတယ်ရှင်။ရုပ်မြင်သံကြားအစီအစဉ်မှာဆိုရင်လည်းနေ့စဉ်ထုတ်လွှင့်ပေးနေတဲ့သတင်းဆောင်မှာနောက်ပြီးတော့အားကစားနဲ့ဖြော်ပြရေးကဏ္ဍတွေကိုလူငယ်တွေအထူးစိတ်ဝင်စားမယ်ထင်ပါတယ်နော်။အတွေးခေါ်တိုးတက်စေမယ့်အစီအစဉ်တွေဆိုလို့ကျမတို့အစီအစဉ်တွေရဲ့ဒီ blogger တွေပြောသမျှလိုသိပ္ပံနဲ့နည်းပညာလိုမျိုးကအတွေးခေါ်ကိုတိုးတက်စေတဲ့အစီအစဉ်တွေဖြစ်ပါတယ်ရှင်။အလင်းဆိုတဲ့သောရရှင်ကတော့မေကွန်ခတ်တူတူမေးလာပါတယ်။သူက VOA မင်္ဂလာပါတဲ့အမြဲတမ်းအားပေးနေပါတယ်။ VOA အစီအစဉ်ဒီ Fortune TV မှာပဲအချိန်လာပါလေ။ DVV ရုပ်သံမှာရောပဲအချိန်လာပါလေလို့မေးလာပါတယ်။ဟုတ်ကဲ့ပါ။ဒီသောရရှင်မေးထားတာလေးတွေရှိလို့တခြားမသိသေးတဲ့သောရရှင်တွေကပါတလက်စာတွေသိသွားအောင်လို့ပြည့်ပြည့်စုံစုံလေးပြောပြပေးချင်ပါတယ်။ကျွန်တော်တို့ VOA ကတိုက်ရိုက်ထုတ်လွှင့်သွားတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုမြန်မာနိုင်ငံထဲမှာထပ်ဆင်ထုတ်လွှင့်မှုဖြစ်နေ DVV ရုပ်သံကနေပြီးတော့ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်။နေ့စဉ် DVV မှာည10:00နာရီနဲ့နောက်တစ်နေ့ပြန်လွှင့်မနေ့9:00နာရီခွဲအချိန်တွေမှာ VOE ကိုဖမ်းယူကြည့်ရှုနိုင်ပါတယ်။ကျွန်တော်တို့အစီအစဉ်တွေကိုပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mia Set 3ဒိုရူတွေကနေပြီးတော့ညနေ9:00နာရီတိုင်းမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတော့ TVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။ဒီသောရရှင်မေးထားတဲ့နောက်ထပ်တစ်ခုကတော့ Fortune TV မှာ VOA အစီအစဉ်ပဲအချိန်လွှင့်လဲဆိုတာကိုပါ။ဒီကိစ္စကိုပြည့်ပြည့်စုံစုံသိသွားရအောင်လို့ကျွန်မဒီအစီအစဉ်ကိုတာဝန်ယူပြီးတင်ဆက်ပေးနေတဲ့မန်းညိုညိုလင်းကိုမေးကြည့်ပေးထားပါရနော်။မန်းညိုရေဒီသောရရှင်သိချင်တဲ့ Fortune TV အစီအစဉ်လေးပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့မရေတနာကျော်ရေ VOA ကအစီအစဉ်တင်ဆက်ပေးနေတဲ့ Fortune TV အတွက်နိုင်ငံတကာသတင်းအစီအစဉ်ကိုမနေ့9နာရီခွဲ Fortune TV ရဲ့သတင်းအစီအစဉ်မှာတွားပြီးတော့ကြည့်လို့ရပါတယ်။ဒီစီစဉ်မှာဘာတွေပါလဲဆိုတော့နိုင်ငံတကာမှာဖြစ်ပျက်နေတဲ့ထူးခြားတဲ့အကြောင်းအရာတွေကိုတင်ပြထားတဲ့သတင်းဆောင်မလေးတွေပါပါတယ်။ဒါအပြင်ဟိုထူးခြားတဲ့သတင်းအချက်အလက်တွေလည်းဟိုထုတ်လွှင့်ပေးပါတယ်။နောက်ပြီးတော့တခါ Fortune TV ကနေညနေ4နာရီခွဲမှာထုတ်လွှင့်ပေးတဲ့သတင်းအစီအစဉ်မှာလည်းဒီနိုင်ငံတကာသတင်းကိုတွားပြီးတော့ကြည့်လို့ရပါတယ်။နောက်ပြီးတော့ Fortune TV ရဲ့ Facebook စာမျက်နှာပေါ့နော်အဲ့ဒီမှာလည်းတင်ထားပေးပါတယ်ဒါကြောင့်ဒီရုပ်မြင်သံကြားမှာမကြည့်ဖြစ်လိုက်ဘူးဆိုလို့ရှိရင်လည်းအဲ့ဒီ Fortune TV ရဲ့ Facebook စာမျက်နှာမှာတွားပြီးတော့ကြည့်လို့ရပါတယ်ထုတ်လွှင့်တာကတော့တနင်္လာနေ့ကနေတောက်ကြနေ့အထိဖြစ်ပါတယ်
ဟုတ်ကဲ့ပါ VOA အစီအစဉ် Fortune TV မှာဘယ်အချိန်လွှင့်လဲဆိုတာမန်ညိုလွင်ပြောပြပေးတာပါအထူးကျေးဇူးတင်ပါတယ်ဒီသောရရှင်က Fortune နဲ့ DVV အကြောင်းမေးလာလို့တလက်စာရဲကျမတို့ DVO ရဲ့အစီအစဉ်တွေကိုမြစည်းမရုပ်သံမှာလည်းကြည့်ရှုလို့ရပါတယ်ဆိုတာတလက်စာရဲပြောပြပေးချင်ပါတယ်နော်ဒီမှာသောရရှင်တယောက်ကမဲအီတန်ရှင်တယောက်ဘဲပြောင်းနေလဲနေရောကောင်းရဲ့လားသတင်းတင်ဆက်တာမတွေ့ရတာတော်တော်ကြာနေပါပြီဘာရဲ့တော့မဟုတ်ပါဘူးသတိရလို့မေးတာပါတဲ့ VOA မိသားစုတွေအားလုံးဘေးရန်ကင်းဝေးကျန်းမာကြပါစေဆိုပြီးတော့ VOA ရဲ့ထာဝရသောရရှင် Overdown မေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီသောရရှင်မေးလာလို့ဒီမဲအီတန်စင်ဘဲပြောင်းနေလဲဆိုတာအီတယောက်ကရှိပါတယ်ကျမတို့စီမှာသူကကျမတို့ရဲ့ VOA မြေစီမှာရုပ်သံမှာထုတ်လွှင့်တဲ့ VOA အစီအစဉ်ကိုတာဝန်ယူပြီးတင်ဆက်ပေးနေတာဖြစ်ပါတယ်သူကကြည့်နေတယ်ဆိုရင်တော့ဒီမြေစီမှာရုပ်သံမှာကြည့်ရှုနိုင်ပါတယ် VOA ရဲ့သတင်းတွေကိုတင်ဆက်ပေးတာပါနော်မြေစီမှာရုပ်သံဆိုလို့ကျမတို့ VOA အစီအစဉ်တွေကိုတနေ့15မိနစ်စာမြေစီမှာတင်ဆက်ပေးနေတာကိုပြောပြပေးခြင်းပါတယ်ဒီစီစဉ်တွေကိုအင်းနဲ့ကိုဝင်းခမ်းမောင်တို့တာဝန်ယူတင်ဆက်ပေးနေတာမလို့အင်းရေမျက်စိမှာလွှင့်နေတဲ့ဒီ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်နေသိတော့ရအောင်နည်းနည်းလေးပြောပြပေးပါအောင်နော
်ဟုတ်ကဲ့ပါမေးသနာကျော်ရှင်အေးအခုမျက်စိမှာအတွက် VOA စီစဉ်ကိုတာဝန်ယူပြီးတော့ကိုဗစ်ကာလမှာအင်းကနေပြီးတော့ပဲအလုပ်လုပ်နေရလို့ VOA ရဲ့စာမျက်နှာမှာအေးကိုသောတာရှင်တွေမတည်ရတာကြာနေရဖြစ်ပါလိမ့်မယ်ဤနေကောင်းပါတယ်တတိတရနဲ့စာရေးလာတဲ့သောတာရှင်တွေကိုလည်းနေကောင်းကျန်းမာပါစေလို့အမြဲပဲဆုတောင်းပေးနေရပါ
မြစည်းမတက် VOA စီစဉ်ဆိုတာကတော့ဒီ15မိနစ်စာစီစဉ်ဖြစ်ပါတယ်မြစည်းမ Free to Air TV Channel ကနေပြီးတော့မနက်၈နာရီကနေ၈နာရီ15အထိတပတ်၅ရက်တင်းလာနေကနေတောက်ကြနေတီထုတ်လွှင့်ပေးနေရပါဒီစီစဉ်မှာဆိုရင်နောက်ဆုံးရငွေလဲနှုန်းရွှေဈေးနဲ့စက်သုံးဈေးနှုန်းတွေကိုလည်းနေ့တိုင်းပြောပြပေးနေပါတယ်ပုံမှန်ဆိုရင်တော့အီရိုကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးနေရပါဒါပေမဲ့လည်းအခုကယောဂါကာလအိမ်မှာပဲနေပြီးတော့အတန်အတွေးရိုက်ကူးရတဲ့အတွက်အချိန်ကပ်သက်လေးတွေရှိနေတဲ့အတွက်နောက်ဆုံးရသတင်းတွေကိုမပြောပြနိုင်ပါဘူးအဲ့ဒီအစားစိတ်ဝင်စားစရာသတင်းဆောင်တွေကိုပုံစံပြောင်းပြီးတော့ရွေးချယ်တင်ဆက်ပေးနေတာဖြစ်ပါတယ် VOA ရဲ့ပရိသတ်တွေလည်းမြစည်းမတွေ VOA စီစဉ်ကိုအားပေးကြည့်ရှုပေးကြပါအောင်လို့ပြောချင်ပါတယ်နော
်ဟုတ်ကဲ့ပါအဲ့ဒါနဲ့တရားပဲပြောင်းနေလဲဆိုတော့ offer တန်းလေးရှင်းသွားပြီထင်ပါတယ်နော်သူစီစဉ်တင်ဆက်ပေးနေတဲ့မြစည်းမအစီအစဉ်လဲအားလုံးသိသွားကြပြီထင်ပါတယ်။ VOE ကိုနေရာတိုင်းကနေပြနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။နောက်ထပ်သောရရှင်တယောက်ကတော့ VOE နေ့စဉ်ပုံမှန်အစီအစဉ်တွေကိုအလွယ်တကူနားထောင်လို့ရမယ့် application ရှိရင် link ပေးပါတဲ့။ဇော်မင်းဦးဆိုတဲ့သောရရှင် Messenger ကနေလှမ်းမိလာတာပါ။ဟုတ်ကဲ့ကျွန်မ Messenger ထဲမှာဒီ application download လုပ်လို့ရတဲ့link လေးကိုပို့ပေးလိုက်ပါရနော်တခြားသောရရှင်တွေလည်းဒီ application download လုပ်ချင်တယ်ဆိုတော့ကျမတို့ရဲ့ VOA internet စာမျက်နှာဖြစ်တဲ့ bambes.voanews.com စလုံးပေါင်းက burmese.voanews.com မှာသွားပြီးတော့ဒီစာမျက်နှာအောက်ဆုံးမှာ application download လုပ်ရဲဆိုတဲ့နေရာမှာရယူနိုင်ပါတယ်ရှင်အဲ့ဒီမှာ Apple iPhone တွေကနေပြီးတော့ download လုပ်ဖို့link ကိုနောက်ပြီးတော့ Android telephone တွေကနေပြီးတော့ download လုပ်လို့ရတဲ့ link ကိုနှစ်မျိုးစလုံးပေးထားပါတယ်ရှင်။ဒါနဲ့ဒီသောရရှင်က VOA application ကနေအစီအစဉ်ကိုရယူနေတယ်ဆိုလို့ကျွန်မတို့ Facebook စာမျက်နှာကနေပြီးတော့လည်း VOA အစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်လို့သတင်းပါချင်ပါတယ်။ဆက်ပြီးရင်းဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်เนาะမကွေးတိုင်းတောင်တွင်ကြီးမြို့နယ်ကံကြီးကုံကြီးရွာကတောင်သူတူဖြစ်ပါတယ်ဆိုတဲ့သောရရှင်အောင်စော်မျိုးရေးလာတဲ့စာကိုဖော်ပြပေးခြင်းပါတယ်သူတို့ဒေတာကစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့ဘလို့အခက်အခဲတွေဖြစ်နေရလဲဆိုတာကိုသူကရေးပြီးရင်းဖွင့်လာတာဖြစ်ပါတယ်
ကျွန်တော်တို့ဒေတာရဲ့အဓိကအားထားပြီးစိုက်တာကတော့ပဲနဲ့နှံပါဒါပေမဲ့အခုနောက်ပိုင်းမှာမိုးလီဝသကဖောက်ပြန်လူမကရှားပါလူရောဂါတွေဈေးကြီးနေတော့တောင်သူတွေအရန်ရှုံနေပါတယ်တောင်သူတွေအတွက်အဓိကစိတ်ပျက်စရာကတော့သီးနှံပေါ်ချိန်မှာသီးနှံဈေးတွေကျကုန်တာပါပဲ။အရင်ကနှမ်းစံပုံတစ်တင်း9000ခွဲကနေ6000ဈေးရှိနေတာကအခု3000ကနေ3000ခွဲပဲရပါတော့တယ်။သီးနှံဈေးတွေမကောင်းလို့တရွာလုံးနဲ့နိုင်ငံသားကိုအလုထွက်လုပ်ကြတာ။အခုဆိုရွာထဲမှာတက်ကြီးရွယ်ဦးတွေပဲကြံပါတော့တယ်။ဒါကြောင့်မို့တောင်သူတွေဘဝနလန်ပြန်ထူနိုင်ဖို့အတွက်သီးနှံဈေးအရင်လိုပြန်တက်ပေးဖို့ VOA ကနေတစ်ဆင့်သက်ဆိုင်ရာလူကြီးများသိအောင်အကြောင်းကြားပေးစီလိုပါတယ်ခင်ဗျာ။
တောင်သူတွေစိုက်တာတော့စိုက်တာပါတဲ့။ဒါပေမဲ့ရလာတဲ့သီးနှံတွေကိုရောင်းချတဲ့အခါမှာဈေးကတော်တော်လေးကိုကျဆင်းပြီးတော့အရှုံးဖြစ်နေရမလို့ဒီအစိုးရအနေနဲ့ဒီကိစ္စကိုဝိုင်းပြီးတော့ဆောင်ရွက်ပေးပါလို့ဒီသောရရှင်ပန်ချားလာတာဖြစ်ပါတယ်ရှင်။ဟုတ်ကဲ့ပါကျမတို့ဒီနိုင်ငံတကာမှာလည်းဒီလိုအဖြစ်အပျက်မျိုးတွေဖြစ်တတ်တာကိုကျွန်မကြားဖူးပါတယ်နော်။ဥပမာအခုကျမတို့ရောက်ရှိနေတဲ့ American ပြည်အောင်စုမှာဆိုရင်ဟိုရာသီဥတုကြောင့်ပဲဖြစ်ဖြစ်ဒီသီးနှံတွေပျက်စီးတာမျိုးဖြစ်တယ်ဆိုတော့အစိုးရကဒီတောင်သူလေသမားတွေကို subsidy အစိုးရရဲ့အကူအညီတွေထောက်ပံ့ပြီးတော့သူရဲ့လုပ်ငန်းတွေဆက်ပြီးတော့လည်ပတ်နိုင်အောင်ဆိုတာမျိုးထောက်ပံ့ကူညီရဲ့အစီအစဉ်တွေတော့ရှိပါတယ်ရှင်။ဒါကတော့ဒီနိုင်ငံတစ်ခုချင်းစီရဲ့အစိုးရပိုင်းမူဝါဒသူတို့ရဲ့လောက်ကင်ပုံနဲ့သက်ဆိုင်မဲ့ထင်ပါတယ်နော်။ဒါကြောင့်မို့ဒီသောရရှင်ကသူတို့ဒေတာမှာတောင်သူတွေဒုက္ခရောက်နေပါတယ်အစိုးရအနေနဲ့ဒီကိစ္စကိုပြန်ပြီးတော့ကင်တွေပြီးဖြေရှင်းပေးပါဆိုပြီးတော့ပန်ကြားလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။ဒေတာလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်ရှင်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားတီလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့က
ျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုဆက်ပြီးတော့ဒေတာလာတဲ့သွားရရှင်တွေကိုအလှည့်ပေးချင်ပါတယ်။2009လောက်မှာနားထောင်မိတဲ့ VOE ကိုကျေးဇူးတင်ပါတယ်လို့ရေးလာတဲ့သောရရှင်ကဝင်းချိုဆိုတဲ့သောရရှင်မှာသူက2009လောက်မှာစပြီးတော့နားထောင်မိတာပါတဲ့ VOE ကိုလေးစားမိနေသူပါအရင်ကဥကျော်ဇန်သားရဲ့တိုက်ရိုက်လေးလိုင်းနောက်ပြီးတော့မဟိတနာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုအရင်ကြိုက်ခဲ့ပါတယ်ဘိမ့်မြို့နယ်ကျေးရွာအုပ်စုတွေကတခုတည်းသောရေလန်းခီကျေးရွာအုပ်စုလေးမှာနေထိုင်သူဖြစ်ပါတယ်တဲ့တေးတောင်းလို့ရမယ်ရှင်တော့ခင်မောင်တို့တည်ဆူထားတဲ့ခွန်အားပြည့်မိငယ်ဆိုတဲ့တခြင်းလေးထုတ်လွင်ပေးပါခင်ဗျာဆိုပြီးတော့သောရရှင်ဝင်းချိုတောင်းဆိုလာပါတယ်ဒီလိုဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့တခြင်းလေးထုတ်လွင်ပေးချင်ပါရဲ့เนาะဒီတောင်းတဲ့သောရရှင်ရောတစ်ချစ် view ရေသောရရှင်တွေအားလုံးရောဒီခင်မောင်တို့တည်ဆူထားတဲ့ခွန်အားပြည့်မိငယ်ဆိုတဲ့တခြင်းလေးလက်ချိုက်ခံစားနိုင်ပါစေချင်းမနာဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တည်တချင်းတောင်းလာတွေကိုတင်းင်းပြင်းနေညပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းထိုက်ရိုက်နာဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ VOA ရဲ့ Internet ဆာမြင်လာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bimis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။အခုဆက်ပြီးကမ္ဘာတစ်လွှားကကိုရိုနာကပ်ရောဂါကြောင့်တီထွင်ပြစ်တာလေးတွေကိုတင်ပြပေးပါမယ်။အမေရိကန်ကမျိုးလေးတစ်မျိုးမှာကိုရိုနာကပ်ရောဂါကြောင့်စီးပွားရေးကျက်တဲတဲ့သူတွေအတွက်သစ်သားပတ်စံပြားလေးတွေကိုဖန်တီးပေးနေပါတယ်။ကပ်ရောဂါကာလအတွင်းအားကစားပြန်လုပ်လိုသူတွေအတွက်လည်းပလတ်စတစ်အကာအယံတွေနဲ့ဂျင်အားကစားရုံကိုအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာဖွင့်လှစ်လိုက်ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကဂျင်အားကစားရုံပန်းရှင်တစ်ယောက်ကတော့အားကစားလုပ်နေတဲ့အချိန်မှာကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်နိုင်မဲ့အကာအယံတစ်မျိုးကိုတီထွင်လိုက်ပါတယ်။ Pete Sampson ဟာသူ့ရဲ့ကိုယ်ကာယလေ့ကျင့်ခန်းလုပ်တဲ့အားကစားရုံကိုကိုရိုနာဗိုင်းရပ်စ်ကြောင့်သုံးလကြာပိတ်ထားခဲ့ရတာပါ။အခုတော့သူ့ရဲ့တီထွင်မှုကြောင့်အားကစားရုံထဲမှာပလတ်စတစ်အကာတွေနဲ့ပြန်ဖွင့်နိုင်တယ်လို့ကစားရင်လည်းလူ၉ယောက်ပဲလက်ခံပါတယ်။ကနေဦးပိုင်းမှာတော့နှာခေါင်းစီးအကာတွေတက်ဖို့စမ်းသပ်ခဲ့ပေမဲ့လည်းအားကစားလုပ်နေတဲ့သူတွေအတွက်အသက်ရှူရခက်ခဲတာကြောင့်အခုလိုတူးချင်းစီလေ့ကျင့်ခန်းလုပ်လို့ရတဲ့နေရာတွေမှာလေးဘက်လေးရန်ပိုက်လုံးတွေတက်ဆင်ပြီးရေချိုးကန်းအကာဖြင့်သုံးတဲ့ပလတ်စတစ်တွေကာယံပေးခဲ့တာပါဒီကာယံတွေဟာကိုရိုနာဗိုင်းရပ်စ်ပိုးကအပြည့်အဝအကာအကွယ်မပေးနိုင်ပေမဲ့လည်း
လာရောက်ကစားကြတဲ့သူတွေအနေနဲ့အနည်းဆုံးစိတ်သက်သာရာရရှိနိုင်တယ်လို့ဆပ်စင်းကပြောပါတယ်။သူ့ရဲ့လှုပ်ဆောင်မှုကိုဒေသခံသတင်းဌာနတွေမှာဖော်ပြခဲ့ကြပြီးတဲ့နောက်နာမည်ကြီးလူသိများသွားခဲ့တာပါ။သူ့အနေနဲ့အရင်လိုပုံမှန်အခြေအနေကိုပြန်ရောက်ချင်ပြီးဒီအစီအမံတွေကအမြဲတမ်းမဟုတ်ပါစေနဲ့လို့မျှော်လင့်တယ်လို့လည်းသူကပြောပါတယ်ရှင
်။အမေရိကန်ပြည်ထောင်စုအနောက်မြောက်ဘက်မှာရှိတဲ့ဝါရှင်တန်ပြည်နယ်မှာငွေဆက်ကူပတ်စံအစတစ်သားပြပတ်စံတွေကိုကိုဘာသာကိုရိုက်နှိတ်အသုံးပြုနေတဲ့မြို့ကလေးတစ်ခုအကြောင်းကိုတင်ပြပေးပါမယ်။ဝါရှင်တန်ပြည်နယ်ကတန်တီနိုမြို့ကလေးဟာလူဦးရေ 1,800 လောက်ပဲရှိပြီးတော့ပြည်နယ်မြို့တော်ဖြစ်တဲ့အိုလံပီယာရဲ့တောင်ဘက်25မိနစ်လောက်ကားမောင်းသွားရင်ရောက်နိုင်တဲ့အကွာအဝေးမှာတည်ရှိတာပါ။ကိုရိုနာကပ်ရောဂါကြောင့်စီးပွားရေးကျက်တဲနေတဲ့ဒေသခံတွေနဲ့စီးပွားရေးသမားတွေကိုကူညီဖို့အတွက်မြို့အုပ်ချုပ်ရေးအဖွဲ့ရဲ့ဖန်တီးမှုတစ်ခုဖြစ်ပါတယ်။ဒီမြို့မှာနေထိုင်ကြတဲ့သူတွေကိုဒလားဒေါ်လာ300နဲ့ညီမျှတဲ့တစ်သားပြပတ်စံတွေထောက်ပံ့ပေးနေတာဖြစ်ပြီးတော့အဲ့ဒီတစ်သားပြပတ်စံတွေကိုမြို့မှာရှိတဲ့ဆိုင်အကုန်လုံးနှီးပါးမှာသုံးနိုင်ပါတယ်။ဖဲချက်ပြားအရွယ်တစ်သားပြားတွေကိုသတင်းစာပုံနှိပ်တိုက်မှာစေးသားတင်ပတ်စံအဖြစ်ရိုက်နှိပ်တာဖြစ်ပြီးတော့မြို့တော်ခမ်းမမှာအမေရိကန်တနိုင်ငံလုံးသုံးတဲ့ဒေါ်လာငွေသားဆက်ကူနဲ့ပြန်ပြီးတော့လဲလှယ်နိုင်တယ်လို့နိုင်ငံတော်ဝန်ကငွေဆက်ကူအကျွေစိတ်စုဆောင်းတဲ့သူတွေကိုလည်းရောင်းချနိုင်ပါတယ်။တချို့တစ်သားပြပတ်စံတွေကိုငွေအကျွေစီးစုဆောင်တဲ့သူတွေကတစ်သားပြပေါ်မှာရိုက်နှိပ်ထားတဲ့တန်ဖိုးထက်သုံးစပိုပေးပြီးဝယ်ယူကြတယ်လို့တချို့စီးပွားရေးသမားတွေကပြောပါတယ်။ဒါပေမဲ့ဒီတစ်သားပြပတ်စံနဲ့အရက်ဆေးလိမ့်နဲ့ဆေးကြောက်တွေတော့ဝယ်လို့မရပါဘူးခင်ဗျာ
။ရုရှားနိုင်ငံမှာပြည်စင်စဉ်းစားနေကြဖြစ်တဲ့၅ချိန်မြောက်ညအိတ်အင်ဂျီဝေးအပြေးပြိုင်ပွဲကိုဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အွန်လိုင်းမှာပုံစံတစ်မျိုးနဲ့ကျင်းပခဲ့ရပါတယ်။ပုံမှန်အဖြစ်တော့စိန့်ပီတာစပက်မြို့မှာကျင်းပတာဖြစ်ပြီးဒီနှစ်မှာတော့ပြိုင်ပွဲဝင်သူတွေအားလုံးကိုပြိုင်ချင်တဲ့နေရာမှာကိုဘာသာကိုပြေးရတာဖြစ်ပြီးကိုပြေးတဲ့နေရာနဲ့ရတဲ့အချိန်ရလဒ်ကိုအွန်လိုင်းပေါ်တင်ပေးရတာပါ။ဒီနှစ်ပြိုင်ပွဲမှာတော့စုစုပေါင်းယောက်40နီးပါးဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးစုပေးပွဲအခမ်းအနားကိုလည်းအွန်လိုင်းပေါ်မှာပဲဗီဒီယိုအစည်းအဝေးခေါ်ပြီးကျင်းပခဲ့ကြပါရဲ့ရှင်။
ပြီးခဲ့တဲ့အပတ်ကနိုင်ငံတကာယောဂနေ့မှာအိန္ဒိယနိုင်ငံတိဘက်နယ်စပ်မှာနေသားဆောင်ရဲတပ်ဖွဲ့ဝင်တွေလည်းပါဝင်ဆင်နွှဲခဲ့ပါတယ်။သူတို့တာဝန်ကြရာအမြင့်ပေ 18,000 နီးပါးမှာရှိတဲ့နှင်းဖုံးတောင်တန်းတွေပေါ်မှာယောဂလေ့ကျင့်ခဲ့ကြတာပါ။ဒီနှစ်မှာတော့ကိုရိုနာကပ်ရောဂါကြောင့်နိုင်ငံတကာယောဂနေ့ကိုအရင်နှစ်တွေတုန်းကလိုကြီးကြီးကျယ်ကျယ်တော့မကျင်းပနိုင်ခဲ့ပါဘူးခင်ဗျာ။
COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
။အခုတော့တင်အချင်းချုပ်ကိုပြောပြမှာပါကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း10သန်းကျော်သွားပြီဖြစ်တယ်လို့ဒီရောဂါကြောင့်သေဆုံးသူကတော့9သိန်းကျော်သွားပြီလို့ American Chesite John Hopkins တက္ကသိုလ်သုတေသနဌာနရဲ့တနင်္ဂနွေနေ့ကထုတ်ပြန်တဲ့စာရင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားတဲ့အန္တရာယ်ကိုထိန်းချုပ်နိုင်ဖို့ယောဂါကာကွယ်ဆိုင်ရာကန့်သက်လမ်းညွှန်ချက်တွေလိုက်နာကြဖို့ဇူလိုင်လ15ရက်နေ့ထိတက်တန်းတိုးလိုက်ကြောင်းမြန်မာနိုင်ငံ COVID-19 ထိန်းချုပ်ရေးဗဟိုကော်မတီကစနေနေ့ကအကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်စစ်သားတွေကိုတပ်ဖြတ်ဖို့တာလီဘန်စစ်သွေးကြွတွေကိုရုရှားစစ်ထောက်လမ်းရေးအဖွဲ့ကစူးလက်ငွေကြေးပေးမယ်ဆိုတဲ့လျှို့ဝှက်တဲ့ကမ်းလှမ်းချက်တွေလုပ်ခဲ့တယ်ဆိုတဲ့သတင်းမျိုးသူ့အနေနဲ့မကြားမိခဲ့ဘူးကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့ကပြောပါတယ်။ရုရှားနဲ့ဆက်ဆံရေးမှာစီးရဲတာမကစီးပွားရေးနဲ့ကဏ္ဍပေါင်းစုံမှာခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုကိုတိုးမြင့်တင်တယ်လို့အလားအလာရှိတဲ့မြမအနာဂတ်ခေါင်းဆောင်အဖြစ်ရုရှားရုံးတန်တစ်ခုရဲ့တွေ့ဆုံမေးမြန်းခန်းမှာဗိုလ်ချုပ်မူဂျီမေအွန်လိုင်းကပြောကြားခဲ့ပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်တက်တန်း6နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူတဦးအနေနဲ့မြမနိုင်ငံရဲ့အုပ်ချုပ်ရေးပိုင်းမှာနောင်လာမယ့်ခေါင်းဆောင်တဲ့အနေနဲ့ကိုကိုကိုစဉ်းစားကြည့်ရောလို့မေးတဲ့အခါမှာတော့ဗိုလ်ချုပ်မူဂျီကအတိအကျဖြေကြားခဲ့ခြင်းမရှိခဲ့ပါဘူး။မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်ပလဝဒေသတဝိုက်ကစစ်ဘေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာအကူအညီတွေနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးမြန်မာအစိုးရအနေနဲ့ခွင့်ပြုဖို့အမေရိကန်ပြည်ထောင်စုအခြေစိုက်ခူမီတိုင်းသားဖွဲ့ကမနစ်တနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နဲ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.